Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်နိုဝင်ဘာလ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမပါရှင်
ကျမကတော့စုမြတ်မပါရှင်ရုရှားဖမ်းဆီးထားတဲ့ဒီတင်မော3စီးနဲ့တင်မော3တွေကိုပြန်လွှတ်ပေးဖို့အတွက်ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့တိုက်ခိုက်ခံရတာ10နှစ်ပြည့်အထက်အနားတွေကိုဒီနေ့ကျင်းပပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကနေ့ညနားဆင်ရမယ့်သတင်းတွေကတော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာ6နှစ်ကျော်ကြာနေထိုင်နေရတဲ့ဒုက္ခသည်တွေရဲ့အနေအထားဘယ်လိုရှိပါသလဲ
အကစီယိုနေထိုင်စားတောက်နေကြတဲ့သဘောမျိုးသူတို့ပြောကြပါတယ်သူတို့အလုပ်ကိုင်လုပ်ကံကိုလည်းမရှိဘူးလာသွားလို့လာလို့လွတ်လပ်လပ်သွားလို့လာလို့လည်းမရဘူးဝင်းဝင်းမရှိဘူး
ဒါကတော့စစ်တွေမျိုးကတက်ကြပြင်းဒုက္ခသည်စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုဆက်သွယ်မေးမြန်းချက်မကြခင်အပြည့်စုံနားဆင်ရပါမယ်နောက်ထိုင်းနိုင်ငံမှာတော့မြန်မာအလုပ်သမား100ကျော်စီကနေပြီးတော့မိသားစုရှိကိုလွှဲတဲ့ဘက်ငွေပေါင်း1,000+လိန်လေထွက်ပြေးသွားတဲ့မြန်မာနိုင်ငံသားဇနီးမောင်နှံကိုဖမ်းဆီးမိတဲ့သတင်းနဲ့အတူ San Francisco က Golden Gate တရားကြီးပေါ်မှာနှစ်စဉ်လူထောင်နဲ့ချီပြီးခုံချတပ်တည်နေတာတွေကိုဟန်တားနိုင်မှုဘလို့များစီစဉ်နေကြပါသလဲဆိုတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ပင်လယ်နက်ထဲမှာရုရှားဖမ်းဆီးခဲ့တဲ့ယူကရိန်းသင်္ဘောတွေနဲ့ရေတပ်သားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကဒီကနေ့တောင်းဆိုလိုက်ပါတယ်ရုရှားဘက်ကလည်းယူကရိန်းဟာပင်လယ်နက်ထဲမှာပုံမှန်သွားနေတဲ့သင်္ဘောတွေအန္တရာယ်ကြုံအောင်အန္တရာယ်များတဲ့နည်းတွေသုံးနေတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်ကဆွဆွဲပါတယ်ယူကရိန်းနဲ့ရုရှားကြားဖြစ်နေတဲ့ပြဿနာပိုပြီးတော့ကြီးမလာအောင်တားနိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစီအဝေးခေါ်ထားပါတယ်။ရုရှားဘက်ကစစ်ရေးရန်လိုမှုတွေတိုးလာနေချိန်မှာယူကရိန်းရဲ့ကာကွယ်ရေးအင်အားကိုတိုးမြှင့်နိုင်စေဖို့စစ်အုပ်ချုပ်ရေးကြီးညာပေးဖို့အတွက်ယူကရိန်းသမ္မတကလွှတ်တော်ကိုတောင်းဆိုခဲ့ပါတယ်။ရုရှားတို့သိမ်းပိုက်ခဲ့တဲ့ယူကရိန်းတောင်ပိုင်းခရမီးယားဒေသကမ်းလွန်မှာတွားနေတဲ့ယူကရိန်းရေတပ်တင်မော2စီးနဲ့ဆွဲတင်မော2စီးကိုရုရှားကရေပိုင်နဲ့ကျူးလွန်နေဆိုပြီးတော့တနင်္ဂနွေနေ့ကဖမ်းဆီးခဲ့တာပါ။ဒီယူကရိန်းတောင်ပိုင်းကအော်ဒက်ဆာစိတ်ကန်းကနေပြီးတော့ခါရေလက်ကြားကိုဖြတ်သွားစဉ်ရုရှားဘက်ကပြစ်ခတ်တာလို့ယူကရိန်းဘက်ကပြောပါတယ်ရေလက်သင်္ဘော2စီးကိုရုရှားကပြစ်ခတ်ပြီးတော့ဆွဲသင်္ဘောကိုဝင်တိုက်ခဲ့မှုအတွင်းမှာရေတပ်သား6ယောက်ထိခိုက်ခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်ရုရှားဘက်ကတော့ဒီယူကရိန်းစစ်သင်္ဘောတွေသူတို့ပိုင်နဲ့ထဲအတင်းဝင်လာတာကိုတားဆီးဖို့လက်နက်ကိုအသုံးပြုခဲ့ရတယ်လို့ရုရှားလုံခြုံရေးဌာနကဆိုပါတယ်
အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကကြမ်းဖက်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့အမေရိကန်နဲ့မက္ကဆီကိုအာဏာပိုင်တွေကကတိပြုပြောကြားလိုက်ပါတယ်။ခေလုံငွေလျှောက်တဲ့အပေါ်အချိန်ကြာမြင့်စွာလှုပ်ဆောင်နေရတဲ့ပတ်သက်ပြီးတနင်္ဂနွေနေ့ကငြိမ်းချမ်းစွာဆန္ဒပြခဲ့ကြပြီးတဲ့နောက်ခြေပြောင်းခြေချသူတစုကနယ်စပ်ကိုအတင်းအကျပ်ကြော်ဖြတ်ဖို့လုပ်ခဲ့တာကြောင့်အမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ပုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်။အမေရိကန်အောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေဟာခြေပြောင်းခြေချသူတွေရဲ့ပြစ်ခတ်တာတွေကိုထိမှန်ခဲ့ပြီးလုံခြုံရေးရလဲစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်လုံခြုံရေးအာဏာပိုင်တွေဘက်ကမျက်ရည်ပုံတုံးပြခဲ့တာဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီး Carsten Nielsen ကပြောပါတယ်မက္ကဆီကိုအာဏာပိုင်တွေအနေနဲ့ San Isidro Nezak Gate ကိုအကြမ်းဖက်ပြီးဖျက်ချဖို့ကြိုးစားခဲ့တဲ့လူ900လောက်ပါဝင်တဲ့အုပ်စုတစုကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့မက္ကဆီကိုပြည်ထောင်စုဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။အကြမ်းဖက်ပြီးနယ်စပ်ကိုဖျက်ချဖို့လုပ်တဲ့နေရာမှာပါဝင်တဲ့သူတွေကိုချက်ချင်းပြန်ပို့သွားမှာဖြစ်တယ်လို့လည်းပြောပါတယ်။မက္ကဆီကိုအစိုးရအနေနဲ့လူခွင့်ကိုလေးစားလိုက်နာပြီးရှေ့ပြောင်းချေချမှုကိုပြစ်မှုကျူးလွန်တာလို့မတက်မတဲ့သူတို့ရဲ့မူဝါဒရည်နဲ့အညီဒီလူတွေကိုထိန်းချုပ်ဖို့အတွက်တပ်တွေကိုတော့ချက်သွားမှာမဟုတ်ကြောင်း။ဒါပေမဲ့ရှေ့ပြောင်းချေချသူတွေနယ်စပ်ကိုဖျက်ချဖို့လုပ်တဲ့ gate ကိုတော့လုံခြုံရေးအင်အားထပ်ဖြည့်သွားမယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်တီဝါနာအာနာပိုင်တွေကတော့လူ39ယောက်ကိုဖမ်းဆီးခဲ့တယ်လို့ပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံကစီးပွားရေးအချက်အချာကြားတဲ့မွန်ဘိုင်းမြို့မှာလူပေါင်း160ကျော်တေဆွန်းခဲ့တဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ခံရမှုဒီကနေ့10နှစ်ပြည့်ပါတယ်10နှစ်ပြည့်လွမ်းသူပန်းခွေချအချမ်းအနှားကိုမဟာရာစထရာပြည်နယ်ဝန်ကြီးချုပ်ဦးဆောင်ပြုလုပ်ခဲ့ပါတယ်တိုက်ခိုက်မှုအထင်အမှတ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ကြေညာချက်ထဲမှာကမ္ဘာကြီးကိုတုံ့လှုပ်စေခဲ့တဲ့ကြမ်းကြုတ်ရက်စက်တဲ့တိုက်ခိုက်မှုအဖြစ်နဲ့ဖော်ပြခဲ့ပါတယ်ပါကစ္စတန်မှာအခြေစိုက်တဲ့လက်စကာယီတိုက်ပါအကြမ်းဖက်အဖွဲ့ကအကြမ်းဖက်သမားတွေဟာ2008ခုနှစ်နိုဝင်ဘာ26ရက်နေ့ကမွန်ဘိုင်းမြို့ကဒီဇိန်ခန်တတ်မဟာပဲလေးဟိုတယ်ကြီးနဲ့ လူစီကားတဲ့မြေထားဘူရာရုံအပါအဝင်212ခုမှာအချိန်ကိုက်ပြစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်26ရက်နှစ်အထိကြာတဲ့စီးနင်းတိုက်ခိုက်မှုတွေအတွင်းလူပေါင်း166ယောက်သေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုစီစဉ်ဆောင်ရွက်ခဲ့သူမှန်သမျှနဲ့ပတ်သက်လို့သတင်းပေးနိုင်သူကိုဒေါ်လာ5သန်းအထိပေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဌာနကစူးစမ်းထုတ်ခဲ့ပါတယ်။လွန်ခဲ့တဲ့10နှစ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုစီစဉ်ဆောင်ရွက်ခဲ့သူတွေအခုချိန်ထိအရေးမယူနိုင်သေးတာဟာသေဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုစော်ကားသလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။
အရသောဘာမြပြည်တော်စု UAE နိုင်ငံမှာသရှိုလ်လုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောင်နှံတသက်တကြုံချမှတ်ခံခဲ့ရတဲ့ဗြိတိန်ပညာရှင် Matthew Hedge ကို UAE နိုင်ငံကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။ UAE အာဏာပိုင်တွေကတော့ Hedge ပြစ်ရှိတယ်လို့ဆက်လက်ပြောကြားနေပြီးသူဟာထောက်လိုင်းလုပ်ငန်းတွေကိုလည်းရဂိုင်းနှုံးပြစ်လုဆောင်ခဲ့သူဖြစ်တယ်လို့သတင်းတော်တွေကပြောကြားခဲ့ပါတယ်။ Hedge ကသူဟာဗြိတိန်ထောက်လိုင်းရေး MI6 အတွက်လှုပ်လှုပ်တယ်ဆိုပြီးဝန်ခံထားတဲ့ဗီဒီယိုဖိုင်ကိုလည်းပြသခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့အဘူဒါဘီမြို့မှာပြုလုပ်ခဲ့တာဖြစ်ပြီးတော့သတင်းတော်တွေအနေနဲ့မေးခွန်းတွေမေးခွန်းမရခဲ့သလိုဗီဒီယိုဖိုင်ကိုလည်းကူးယူဖို့ခွင့်မပြုခဲ့ပါဘူး။အခုလိုထောင်နှံတသက်တကြုံချမှတ်ခဲ့တာကြောင့် UAE အာဏာပိုင်တွေဟာနိုင်ငံတကာရဲ့ PR တွေနဲ့လည်းထိုးပြီးတော့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။UAE နိုင်ငံရဲ့အမျိုးသားနေအထိမ့်မှအဖြစ်နဲ့အကျဉ်းသား900ကျော်ကိုလူချင်းချမ်းသာကိုပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာ Hedge လည်းပါဝင်ခဲ့ကြောင်းUAE သမ္မတခလီဖာဘင်ဇိုင်ယက်အယ်နာယန်က Hedge ကိုလူချင်းချမ်းသာကိုပေးခဲ့တာဖြစ်တဲ့ဆိုပြီးတော့ UAE နိုင်ငံရဲ့အကြေညာချက်မှာပြောထားပါတယ်။ဗြိတိန်နိုင်ငံအနေနဲ့ Hedge ကိုဆွဲဆိုတဲ့ဆွဲချက်တွေပေါ်မှာသဘောမတူကြောင်းနဲ့ဒါပေမဲ့ဒီကိစ္စကို UAE ဘက်ကအမြန်ကိုင်းတွဲဖြစ်ရှင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကပြောကြားလိုက်ပါတယ်ခင်ဗျာ။
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ညနာလေးညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဗြိတိန်ပါလီမန်မှာမကြာခင်နိုင်ပိုင်းအတွင်းမိန့်ခွန်းပြောကြားမဲ့ဝန်ကြီးချုပ်ထရီဇာမေက EU ဥရောပသမဂ္ဂကတည်းကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်တွေကိုထောက်ခံဖို့လွှတ်တော်အမတ်တွေကိုထပ်ပြီးတော့တိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။ဗြိတိန်နဲ့ EU ကြားနှစ်နှစ်လောက်ကြာအောင်လို့အကြိတ်အနည်းဆွေးနွေးခဲ့ပြီးရလာတဲ့သဘောတူချက်မူကြမ်းကို EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝန်ကြီးချုပ်တို့တနင်္ဂနွေနေ့ကသဘောတူလက်မှတ်ထိုးအတည်ပြုခဲ့ပါတယ်။ဗြိတိန် EU ကထွက်ပြီးနောက်ပိုင်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့စာမျက်နှာ985မျက်နှာပါတဲ့သဘောတူညီချက်နဲ့စာမျက်နှာ26မျက်နှာပါတဲ့နိုင်ငံရေးကြေညာချက်စာရန်တို့ထဲမှာ EU နဲ့ဗြိတိန်ကြားလွတ်လပ်စွာကုန်သွယ်ရေးအတွက်ညှိနှိုင်းမဲ့သတ်မှတ်ချက်တွေပါဝင်ပါတယ်။အဓိကကြားတဲ့ကုန်သွယ်ရေးလိုကိစ္စမျိုးမှာ EU ဘက်ကဗြိတိန်ကအများကြီးအလျှော့ပေးထားတဲ့အတွက်ဗြိတိန်ကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေရဖို့အခက်အခဲတွေရှိလိမ့်မယ်လို့ကန့်ကွက်ဆန့်ကျင်သူတွေကပြောပါတယ်။ဒီဇင်ဘာဒုတိယပတ်လောက်ထဲမှာဒီပါလီမန်မှာမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့ဒီသဘောတူညီချက်တွေကိုဝန်ကြီးချုပ်မေရဲ့ Conservative Party ဝင်အများအပြားအပြင် Labour Party, Liberal Democrats Party, Scottish အမျိုးသား Party, SNP နဲ့မြောက်ပိုင်း Ireland က Democratic Unionist Party တွေကကန့်ကွက်နေတဲ့အတွက်ဝန်ကြီးချုပ်အနေနဲ့အတည်ပြုနိုင်မှုအတော်ကြိုးစားစည်းရုံးရလိမ့်မယ်လို့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်နေပါတယ်။တစ်ချိန်တည်းမှာပဲဒီဝန်ကြီးချုပ်နဲ့မျက်နှာချင်းဆိုင်အခြေအတင်ဆွေးနွေးဖို့အတိုက်ခံ Labour Party ခေါင်းဆောင်Jeremy Corbyn ဘက်ကအသင့်ပဲလို့ပါတီပြောခွင့်ရကပြောကြခဲ့ပါတယ်။ဒီသဘောတူညီမှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့ Labour Party ခေါင်းဆောင် Jeremy Corbyn ကိုစိန်ခေါ်ဆွေးနွေးခြင်းတယ်လို့ဝန်ကြီးချုပ်မေက Daily Telegraph သတင်းစာနဲ့မေးမြန်းခန်းတုန်းကပြောကြခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းကဖာရာပြည်နယ်မှာတာလီဘန်တွေကရဲတပ်ဖွဲ့ရင်နန်းကိုခြုံခိုတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်20ထပ်မံတေဆုံးသွားခဲ့တယ်လို့အာဖဂန်လူမျိုးရေးအာဏာပိုင်ကပြောကြားလိုက်ပါတယ်။အဲ့ဒီရင်နန်းကအသစ်ခံလိုက်တဲ့ခရယဲမှုကိုမိတ်ဆက်ဖို့အတွက်လက်ရှဝါဂျဝန်ခရိုင်ကိုတနင်္ဂနွေနေ့ကသွားရောက်ခဲ့စဉ်တိုက်ခိုက်ခံရတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။ဒီ AP သတင်းဌာနရဲ့အဆိုအရတော့ဒီတိုက်ခိုက်မှုအတွင်းမှာအသစ်ခံလိုက်တဲ့ခရယဲရာရှိလဲတေဆုံးသွားခဲ့ပါတယ်။တာလီဘန်တွေကအာဖဂန်နစ္စတန်နိုင်ငံတဝမ်းမှာရှိတဲ့စစ်တပ်နဲ့လူမျိုးရေးတပ်တွေအပေါ်မှာတိုက်ခိုက်တာတွေကိုနေတိုင်းလိုလိုပို့ပြီးတော့ရဲရဲတင်းတင်းနဲ့လည်းလှုပ်ဆောင်လာနေပါတယ်ခင်ဗျာ
Reynolds Rider Nissan Mitsubishi အစုဆက်ကားလုပ်ငန်းကြီးရဲ့အကြီးအကဲ Carlos Ghosn ဟာဒီဝင်ငွေဒေါ်လာတန်းနဲ့ချီရှော့ပြခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ဂျပန်မှာဖမ်းခံခဲ့ရပြီးတဲ့နောက် Mitsubishi ကုမ္ပဏီကသူ့ကိုကုမ္ပဏီဥက္ကဋ္ဌရာထူးကနေဖယ်ရှားလိုက်ပါတယ် သူကိုဖယ်ရှားဖို့အတွက်ဘုတ်အဖွဲ့ဝင်တွေအားလုံးတညတညွတ်တဲ့သဘောတူခဲ့တာလို့မစ်ဆူဘီရှိကားလုပ်ငန်းကြီးကပြောပါရယ်ကာလော့စ်ဂွန်ဟာ9နှစ်အတွင်းမှာဝင်ငွေဒေါ်လာတန်း40ကျော်ကိုတိုကျိုအစုရှယ်ယာဈေးကွက်ကိုထုတ်မပြောဘဲဖုံးကွယ်ထားခဲ့တဲ့အပြင်ကုမ္ပဏီပိုင်ဆိုင်မှုတွေကိုလည်းကိုကျိုးအတွက်အသုံးချခဲ့တာတွေ့ရှိတယ်လို့နစ်ဆန်ကားလုပ်ငန်းကြီးကပြောခဲ့ပြီးတော့သူကိုဒီနစ်ဆန်ရဲ့ဥက္ကဋ္ဌရာထူးကနေဖယ်ရှားခဲ့ပါရယ်ကောင်းကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပါတယ်သူဟာပြင်သစ်အခြေဆိုင် Renault ကားကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ် Renault ကလည်းသူ့ကိုယာရုကနေဖယ်ရှားဖို့စဉ်းစားနေတယ်လို့ပြောပေမဲ့အခုချိန်ထိတော့ဖယ်ရှားခြင်းမရှိသေးပါဘူး Renault Nissan နဲ့ Mitsubishi ကားလုပ်ငန်းကြီးဟာကမ္ဘာပေါ်မှာအကြီးဆုံးဒီအစုဆက်ကားလုပ်ငန်းကြီးဖြစ်ပါတယ်ကမ္ဘာပေါ်မှာကား6စီးရောင်းရသမျှတစ်စီးကသူတို့ကုမ္ပဏီတွေကဖြစ်ပါတယ်နိုင်ငံပေါင်း200နီးပါးမှာကုမ္ပဏီ3ခုပေါင်းဝန်ထမ်း 4,000 ကျော်ရှိပါတယ်
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘိုးမြို့မှာဖိခဲ့တဲ့ကလူပြူကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြမှုအတွင်းအမျိုးသမီးတစ်ယောက်တည်ဆုံးမှုကြားနာဆစ်ဆဲဖို့ကိုဂျူရီလူကြီးတွေကိုဒီကနေ့စတင်ရွေးချယ်ပါတယ်လူပြူကြီးစိုးရေးဝါဒီတွေကိုတံပြန်ဆန္ဒပြသူတွေကိုလူတစ်ယောက်ကကားနဲ့အတင်းဝင်တိုက်ခဲ့လို့အမျိုးသမီးတည်ဆုံးခဲ့တာပါတိုက်ခိုက်မှုနဲ့ဆက်ဆွဲခံရသူ22နှစ်အရွယ်ဂျိမ်းစ်ဝီကိုလူသတ်မှုအပါအဝင်အမှု10မှုနဲ့တရားလိုရှေ့နေတွေကတရားစွဲထားပါတယ်အမေရိကန်ပြည်တွင်းစစ်တုံးကဂျွန်စနဲ့လိုလာတဲ့Confederate ဘူဂျူဂျီတယောက်ရဲ့ရုပ်ထုကိုဖယ်ရှားမှာကိုစန့်ကျင်တဲ့အနေနဲ့လူပြူအမျိုးသားရေးဝါဒီတွေရှာလော့စ်ဘိုးမျိုးကို2019 August လကတွားရောက်စုဝေးဆန္ဒပြခဲ့သူတွေထဲမှာ James Field ပါဝင်ပါတယ်။နာဇီလက်သက်တွေကိုထောက်ခံသူတွေနဲ့သူတို့ကိုစန့်ကျင်သူတွေကြားပဋိပက္ခဖြစ်နေစဉ် Field ကလူအုပ်ထဲကိုကားနဲ့အတင်းဝင်တိုက်ခတ်မှုအတွင်းအသက်32နှစ်အရွယ် Heather Heyer တိဆုံးခဲ့တဲ့အပြင်ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့အာနာဘိုင်းတွေကပြောပါတယ်။ဒီအမှုအပြင် Field စာအမုန်းတရားကိုအခြေခံတဲ့ရာဇဝတ်မှုဆွဆွဲချက်ဒီနဲ့တရားမှုတစ်ခုကိုလည်းရင်ဆိုင်နေရပါတယ် Fields ကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ် Spain La Liga အမပေးဘောလုံးပွဲမှာတော့ Sevilla တင်ကအမပေးစရာထိတ်ကိုတက်သွားပါတယ်တနင်္ဂနွေနေ့ကကစားသွားတဲ့ La Liga ပွဲစဉ်မှာ Sevilla က Real Valladolid ကိုတကူးကိုမရှိနဲ့နိုင်သွားတာဖြစ်ပါတယ်စနေနေ့က Barcelona နဲ့ Atletico Madrid တို့လည်းတကူးစီတီကြတာကြောင့်73မဲ့ပြီးတဲ့အချိန်မှာ Sevilla က26မဲ့ Barcelona က25မဲ့နဲ့ Sevilla တင်ကစရာထိတ်ကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါရယ်။ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာ6နှစ်ကျော်ကြာနေထိုင်ခဲ့ရတဲ့မွတ်စလင်တွေနေရရင်းတွေကိုပြန်လည်အခြေချနိုင်ရေးကမရေမရာဖြစ်နေပြီးတော့လက်ရှိနေထိုင်ရတဲ့စခန်းတွေထဲမှာအလုပ်လုပ်ကင်ခွင့်ကလည်းမရှိလို့စားဝတ်နေရေးမပြေလည်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။အစားအသောက်ရဖို့ကတော့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့မှုတွေနဲ့အားထားနေရပြီးတော့အနာဂတ်အတွက်မျှော်လင့်ချက်မဲ့နေတဲ့အနေအထားကိုတွေ့မြင်နေရပါတယ်လို့စစ်တွေမျိုးကဒီတက်ကြွပြေဒုက္ခသည်စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျသိန်းကပြောပါတယ်စခန်းတွင်းကအခြေအနေတွေကိုမတင်ကြီးထိုက်ဆက်သွဲမေးမြန်းတဲ့အခါမှာကိုကျော်သိန်းကအခုလိုစဖြေပါတယ
်ဟုတ်ကဲ့ပါလွန်ခဲ့တဲ့မိနစ်ပိုင်းတည်းကပဲကျွန်တော်တက်ကြွပြေဒုက္ခသည်စခန်း IDP ပေါ့ဒီဟိုစခန်းပြရသူရဲ့စခန်းကနေကျွန်တော်တင်ရောက်လာတာပါအဲဒီစခန်းမှာဒီသားစုတစ်ထောင်လူကြီး6000လောက်နေထိုင်နေပါတယ်အဲ့ဒီလူတွေကကျွန်တော်တို့2012ခုနှစ်အကိုင်ငယ်စစ်တေတို့မှာဒီရေးကင်းလို့ဆိုကြပါစို့လေရုံးရင်းဆက်ကအခြေအနေဖြစ်တဲ့အချိန်မှာအိုးရင်းမီလောင်ပြီးတော့ဆုံးဆုံးသွားသူတွေကိုအစိုးရဖွဲ့တောင်းအစီအစဉ်နဲ့အဲ့ဒီမှာစခန်းပြင်ပြီးတော့ထည့်ပေးထားတာပါအဓိကလူတွေအများစုဒုက္ခနှစ်ပုံကဒီအကိုင်စစ်တေမျိုးပေါ်ကနာစီရက်ကွက်ကနေဖြစ်တယ်လို့အဲ့ဒီစခန်းမှာကျွန်တော်တို့ကိုမင်းမင်းဝင်ပေးခဲ့တဲ့စခန်းကော်မတီရဲ့ပေါင်းတော်ကပြောပါလေကျွန်တော်တို့
ခုဒီတက်ကယ်ပြင်မှာဒုက္ခသည်တွေဘယ်လိုများနေထိုင်နေကြရပါသလဲဘာတွေမြင်ရပါသလဲအဆင်ပြေကြပါသလား
အသက်ရှင်ရနေထိုင်စားသောက်နေကြရတဲ့သဘောမျိုးတို့ပြောကြပါတယ်တို့အလုပ်ကိုင်လုပ်ကံကိုလည်းမရှိဘူးလာသွားလို့လာလို့လွတ်လပ်လပ်သွားလို့လာလို့လည်းမရဘူးဝင်ဝင်မရှိဘူးတို့ကိုအဓိကထောက်ပံ့နေလက်ခထောက်ပံ့နေတာပေါ့လေစားစားထောက်ပံ့နေတာကတော့ကပ္ပစနိကအဖွဲ့ WFP ကအလားတကျထောက်ပံ့နေလို့ကျွန်တော်ပြဿနာမြင်ရခွင့်ရခဲ့တဲ့အဲဒီဥဝင်ဆောင်ပြည်တဲ့ပြည်နေရတဲ့မျိုးပြီးပြီးတယောက်ကပြောပါတယ်ဆိုတော့အဲ WFP ကထောက်ပံ့တဲ့နေရာမှာလည်းပဲတလောက်ကိုတစ်ချိန်မှာသူကလူကြီးမိသားစုတွေမှာလူကြီးတိုးလာတဲ့မြောက်ဒုံလောက်မှုမရှိဘူးလို့မလုံလောက်ဘူးလို့ပြောပါတယ်ဥပမာမျိုးကြီးကြီးကပြောရဆိုရင်အေးတဲ့ရိက္ခာက15ရက်စာပဲလောက်တယ်နောက်15ရက်စာမရဘူးနောက်15ရက်စာကိုသူတို့ကချိန်ငါပြီးတော့စားရတယ်နောက်တလရိက္ခာရတဲ့အချိန်မှာအဲ့ဒီ15ရက်စာချိန်ငါထားတာကိုပြန်ဆက်နောက်15ရက်စာအဲ့လိုနဲ့တံမြန်လေပြီးတော့ဟိုသူတို့တွားနေကြပါတယ်ခင်ဗျာ
ဒီစားဖို့တောက်ဖို့တောင်အနိုင်နိုင်ဆိုတော့ကလေးတွေပညာသင်ကြားရေးခါရောသူတို့လုံနိုင်ပါသလားစခန်းထဲမှာကြောင်းနေပါလိမ့်ရှိပါသလား
ခန်းထဲမှာကျွန်တော်တို့လက်ရှိကြတဲ့နေရာတွေမှာတော့ကြောင်းတော့မတွေ့ခဲ့ပါဘူးဒါပေမဲ့သူတို့ကိုအစိုးရကနေပြီးတော့ဟလာပြည်နာတင်ကြားရေးကိစ္စနောက်ကျမရေးဆောင်ဆောင်မှုကိစ္စအစိုးရကထောက်ပံ့တယ်လို့တော့စခန်းကော်မတီကောင်းဆောင်ကပြောပါတယ
်သူတို့ကဒီစခန်းထဲမှာနေရတာလဲ6နှစ်ကျော်လောက်ရှိလာပါပြီဆိုတော့ဒီစခန်းထဲကနေသူတို့ဘာတွေများမျှော်လင့်နေကြပါသလဲ
ဟုတ်ကဲ့ဒီတော့ဘယ်လိုလဲဒီစခန်းထဲကလူအလုံးနီးပါးပေါ့လေဒီလူတွေကစစ်ပြည်မျိုးပေါ်မှာနှစ်ပေါင်းများစွာနေလာကြတယ်စစ်ပြည်မျိုးပေါ်မှာပဲမွေးဖွားကြသူတွေဖြစ်တယ်သူတို့မိဘဘိုးဘွားတွေကလည်းစစ်ပြည်မျိုးမှာနေလာတယ်ကျွန်တော်တို့သုံးကောက်ချိုးလို့ခေါ်တဲ့မှတ်ပုံတွေဟိုတုန်းကထုတ်ပြရပြီးတော့မှတ်ပုံတွေမျိုးစားကန်ဆောင်ကြသူတွေရှိတယ်ဆိုတော့တနည်းအားဖြင့်ပြောရရင်သူတို့ကတော့သူတို့ကသူတို့ကနိုင်ငံသားပဲလို့ပြောကြပါတယ်ဒါကြောင့်မို့လို့သူတို့ကဒီစခန်းမှာလက်ရှိချောင်းနေကြောသူတို့မှာအနာဂတ်လည်းမရှိဘူးဘာမှလည်းလုပ်ကင်စောက်တော့လို့မရဘူးဘာမှလည်းမျှော်လင့်ချက်မရှိတဲ့အချိန်မျိုးမှာသူတို့အဓိကဒေါ်လာချက်၃ချက်သူကျွန်တော်ကိုပြောပါတယ်တိချက်ကတော့သူတို့ငိုနေရာတွေမှာသူတို့ပြန်နေကြပါတယ်တဲ့နှိချက်ကတော့သူတို့လွတ်လွတ်လပ်လပ်ဟလာတွားလိုင်းတွားလာလုတ်ကန်ခွင့်သူများတွေလူပဲပေါ့နော်သူများတွေနဲ့တန်းတူလွတ်လွတ်လပ်လပ်တွားလာလုတ်ကန်နေတိုင်းခွင့်ရကြပါတယ်တဲ့တခြားချက်ကတော့သူတို့ကသူတို့နိုင်ငံသားထောက်ထားတွေသူပြန်ရကြပါတယ်တဲ့ဘာလို့ဆိုသူထောက်ထားတွေဆိုသူတို့မိဘနဲ့ပြန်มาပါသွားကြတဲ့အတွက်ဆိုတော့အဓိကသူတို့ရဲ့မျှော်လင့်ချက်လူလားတူချက်ကျွန်တော်ကိုအဲဒီလိုမျိုးသူတို့ပြောကြပါတယ်ခင်ဗျာ
ကိုကျော်တဲ့အဲ့တော့သူတို့ကမူရင်းနေရာတွေပြောင်းနေတယ်ဆိုတော့သူတို့ရဲ့မူရင်းနေရာတွေကရောအရင်သူတို့ထွက်ပြေးသွားတဲ့အတိုင်းရှိသေးရဲ့လား
ကျွန်တော်မေးတော့ကအဲ့ဒီနေရာတွေမှာနေရာတွေတော့ရှိပါတယ်ဒါပေမဲ့အဲ့ဒီနေရာတွေမှာကျွန်တော်တို့ကျူးကျော်လို့ပြောလို့ရတဲ့အခြားပုဂ္ဂိုလ်တွေခြားလူတွေကဝင်ရောက်ပြီးတော့နေထိုင်နေကြတယ်ရှိတယ်လို့ကျွန်တော်မေးမြန်းကြည့်တော့သိရပါတယ်တတ်တတ်မှတ်တော့ဘယ်သူမှသိလိုက်တာလည်းမဟုတ်ဘူးကြည့်လိုက်တာလည်းမဟုတ်ဘူးတော်လွတ်နေတဲ့အတွက်ဝင်နေကြတယ်ဆိုတော့အနေအထားမျိုးလက္ခဏာမျိုးကျွန်တော်သိရပါတယ်ခင်ဗျာ
ကိုချိုသိနောက်တစ်ခုကသူတို့စခန်းထဲကနေပြီးတော့ပြန်ပြီးတော့ပေါ့နော်အပြင်ထွက်ပြီးတော့ဟိုအရင်လိုပြန်နေနိုင်ဖို့အခြေအနေမျိုးရောရှိပါသလားသူတို့ဘယ်ချိန်မှာစခန်းဖြတ်နိုင်မယ်ဆိုတော့ဟိုတိတိကျကျပေါ့နော်အနာပိုင်ကြီးဘက်က
ဟိုဒီစခန်းကြီးကခုနတော့လိုပဲ6နှစ်ကျော်လာပြီဖြစ်ပါတယ်တကယ်တော့ဒီစခန်းကြီးကိုစိတ်ကျဖို့ဆိုပြီးတော့ဒီကိုပြန်နိုင်ရဲ့ကွန်မရှင်ရဲ့အကြံပြုချက်တွေမှာလည်းကြံပြုထားတဲ့စခန်းတွေပါပါတယ်ဟိုဒီတက်တဲ့စခန်းပါပါတော့ကျွန်တော်တို့လောလောဆယ်မှာကြည့်ကြမပြောနိုင်ပါဘူးမျိုးလင်းချက်ဘူးကိုယ်တိုင်မှာရှိသေးလားဆိုတော့ဟိုကျွန်တော်နဲ့ပြည်စုံမြတ်ဝင်ရာခဲ့တဲ့လူတွေမှာခေါင်းရမ်းပြီးတော့အဲ့လိုမျိုးလင်းချက်သူတို့ကိုယ်တိုင်နေနေတယ်ဆိုတော့အနေထားမျိုးသူတို့ပြောကြတာကျွန်တော်ယူဆမိပါတယ်ပြောရရင်တော့သူတို့ရဲ့မူလနေရာတွေစီစီကိုပြန်ပြီးတော့တွားနိုင်ဖို့နေထိုင်လုပ်ကန်စားတော့နိုင်ဖို့အလားအလာကတော့လောလောဆယ်ဒီကကကလာကူမှာဖြစ်နေကြီးအတော်လေးနည်းတယ်လို့ပဲပြောရမှာပါခင်ဗျာ
ရရှိကဖန်နိုင်ငံတကာမှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်လွှမ်းမိုးလာတယ်လို့မြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကစင့်သူ့ရဲ့သတင်းတွေကိုဖျက်ချီလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာသလဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုစတဲ့သတင်းနဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ည Daily Live အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ထားမယ်ဆိုရင် Daily Live အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမယ့်ညမှာတော်ရှင်တို့ကိုကြိုဆိုပါရစေ
။မနေ့ပြန်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာဒီရက်ပိုင်းတိုက်ပွဲတွေအတွင်အရက်သားထိခိုက်သေးဆုံးမှုတွေရှိနေပါတယ်။ဒီလိုထိခိုက်သေးဆုံးမှုအပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအချင်းချင်းအပြန့်အလှန်ဆွတ်ဆွဲပြီးအပြစ်ဖို့နေကြပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းလက်နက်ကိုင်အဖွဲ့ချင်းချင်းကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ဒီဘောမျိုးနဲ့နာလော့ကျေးရွာသား300ကျော်ဟာစေခံကျေးရွာဖုန်ကြီးကျောင်းမှာဆစ်ဆောင်လာတာ300ရှိနေပြီနေရမပြနိုင်သေးဘူးလို့စေခံကျေးရွာအုပ်ချုပ်ရေးမှူးဦးဆန်စောကပြောပါတယ
်စေခံဖုန်ကြီးကျောင်းမှာရှိနေတော့ခင်ဗျာဒီ300နဲ့300လောက်ရှိနေခင်ဗျာဘောလူကြီးရခလေးအဆင်မသာတော်ပါပြီခင်ဗျာအခုဒီနေ့အဖြစ်တို့ပြန်ရေးလို့
ပြီးခဲ့တဲ့တောက်ကြနေ့မနေ့ပိုင်းကတောင်ပိုင်းရှမ်းပြည်တပ်မတော် RCSF နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ကြားဒီဘောမျိုးနဲ့နာလော့ကျေးရွာတွင်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားပြီးနန်းတော်ကျေးရွာသားတွေဟာစေခံကျေးရွာဘက်ကိုစစ်ပေးတင်းရှောင်လာခဲ့ကြရတာပါ စစ်ပေးဆောင်တွေကိုတီဘောမြို့နယ်စည်းမချပရဟိတအဖွဲ့နဲ့ဒေသခံလူမှုရေးအဖွဲ့တွေကလည်းအကူအညီပေးဆောင်နေတယ်လို့အဖွဲ့ခေါင်းဆောင်ကူမျိုးကပြောပါတယ်။ဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုတွင်ခလင်းငယ်တူပါဝင်ရွာသားသုံးဦးတေဆုံးခဲ့ပြီးလေးဦးတန်ရာရရှိခဲ့ပါတယ်။တန်ရာရရှိသူသုံးဦးကတော့လာရှုစေယုံမှာစေဝါကူတာခံယူနေတာဖြစ်ပြီးလူနာတို့ရဲ့လက်ရှ
只要这个被砸哪呀，那到了你砸哪一个，只要这个你就砸哪一个。
杨大瑞提个对手目的，比较目标了。现在破的干的，变成说实话，彻底投变成家伙了。南老院变白马了 ，SSPB 呢 ，RCA 大洲悉尼在 PB， 啊，所以大马罗是讲话嘞。南老院苗白马在楼下里路，大伯他们皮薄马骨，对他看瑞，所以你家伙嘞。啊，南都南山庙呢，胡拉鸡娃白马，那个破的唐拉的包，你没得叫。鸡娃都苗的米路，推开单眼也是开吧嘞。比起来到家那个黑月下都胡拉鸡娃都苗的米路，包里没比。拉修使用嘛，孤单的也来请你个咯。路南的泥沙都到看三米个酷路标吧嘞。
那么像你们和那些院，那给你那么忙啊？对吧？我不搞钱呢，啊在操场那里到阿五米，那个我啊阿林米，啊那个啊在操场那啊买回来呢。但人家抓到我阿林米不对，在操场阿五米是不是要个单呀？现在都都在练嘛，知道嘛？知道哪呢？那休息有嘛？够大泥巴
来
做。
那是下面呢，苗盘地站嘛。但现在那那个破队呢，棉麻打不了多家，大部分皮包你的喽。啊，亲戚家嘛嘞，那米别在那叫，是一不地不看瑞皮包泥巴嘞。ထူရီပြေမြန်မာတမ်ဘလောင်နဲ့ TNL တမ်ဘလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားမှုပုံများနေပါတယ်။ဒါပေမဲ့တမ်ဘလောင်တပ်ဖွဲ့ TNL အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားဖို့အစီအစဉ်ရှိတယ်လို့ကြံကြားရေးရာရှိပုံမှုစာအကျော်ကပြောပါတယ်။
ဒီလိုတော့တော့ဒီအစိုးရနဲ့ကတော့ဒီငင်းချမ်းရေးကော်မရှင်နဲ့ဒီပြည်တော်နဲ့တွေ့ဆုံဖြစ်တယ်။ဒီလိုဆွေးနွေးမှုကလည်းအပြည့်အစုံဆောင်တယ်ပေါ့။ဒီလိုဒီမျိုးကတော့ကျွန်တော်တို့ရအဆုံးဖြတ်ချနိုင်တဲ့အဆင့်တော့မရှိသေးဘူးနော်။ဒီဆက်လက်ဆွေးနွေးပြောဖို့တော့ကျွန်တော်လည်းတဘောပူတာပဲ။ဒါပြီးတော့မှန်းဗန်ဒီဘရဆိုတာကျွန်တော်မဖက်နိုင်တော့ဘူးရဲ့အဓိကကျွန်တော်ကသမတ်သားပါ
။ပြီးကြတဲ့ဩဂုတ်လ30ရက်နေ့ကဒီအနယ်လီတမ်းပလောင်သက်ဖွဲ့ပါဝင်မြောက်ပိုင်းမာမေးအဖွဲ့ဝင်တွေနဲ့ငင်းချမ်းကြီးကော်မရှင်တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ကြပြီးဆက်လက်တွေ့ဆုံသွားဖို့လမ်းစပေါ်လာခဲ့တာပါ။လက်ရှိမှာ TNL တမ်းပလောင်သက်ဖွဲ့ AA ရခိုင်တပ်မတော်ကုကသက်ဖွဲ့တို့ဟာငင်းချမ်းကြီးလုပ်ငန်းစဉ်မှာဆက်လက်လှုပ်ဆောင်ဖို့အတွက်ငင်းချမ်းကြီးကော်မရှင်ဘက်ကကြေညာချက်တစောင်းပေးပို့ထားပါတယ်ခင်ဗျာ
။နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံချွန်ဘူရီမြို့မှာရှိတဲ့ကားတာယာဆက်ယုံကမြမအလုသမားတရနဲ့နှစ်ဦးစီကနေပြီးတော့ဒီမြမအလုသမားတွေကမြမပြည်ထဲကမိသားစုတွေရှိကိုလွှဲတဲ့ဘတ်ငွေပေါင်းတသန်းခွဲကျော်ထိုင်းဘတ်ငွေတသန်းခွဲကျော်ပို့ကိုမြမနိုင်ငံသားလင်မယားနှစ်ယောက်ကလိမ်ပြီးတော့ထွက်ပြေးသွားပါတယ်။ဒီလိုမျိုးမြမတွေစီကဘတ်ငွေတန်းနဲ့ချီပြီးလိမ်နဲ့ထွက်ပြေးသွားတဲ့မြမနိုင်ငံသားဇနီးမောင်နှံနှစ်ဦးကိုတော့မြဝတီမြို့ဘက်မှာနိုဝင်ဘာလ25ရက်နေ့ကဖမ်းဆီးမိခဲ့တယ်လို့မြဝတီရဲစခန်းကအတည်ပြုပါတယ်။သတင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံချွန်ဘူရီခရိုင်စီရချားမြို့နယ်အတွင်းကကတ္တရာဆက်ယုံမှာအလုပ်လုပ်ကင်နေကြတဲ့မြမအလုပ်သမားတွေထံကနေထိုင်းစကားပြန်လုပ်ကင်နေတဲ့အသက်20အရွယ်ထွန်းနိုင်ဝင်းနဲ့အသက်35နှစ်အရွယ်မအေးစုသွဲတို့ဇနီးမောင်နှံကငွေလိမ်သွားခဲ့တာပါ။မြမအလုပ်သမားတရားကျော်ဟာမြမပြည်ထဲမှာရှိတဲ့နေရအသီးသီးကိုငွေလွှဲဖို့အတွက်အနှံထားတဲ့ငွေတွေဖြစ်တဲ့မြမကျပ်ငွေ3,682သိန်းကျော်ဘတ်ငွေနဲ့ဆိုရင်တော့ဘတ်ငွေတသန်းခွဲကျော်ကိုယူပြီးငွေမာလ5ရက်နေ့ကလေးကတင်းချောင်သွားခဲ့တာပါထိုင်းနိုင်ငံမှာလည်းသူတို့လင်မယားနှစ်ဦးကိုအလုသမားတွေကအမှုဖွင့်တိုင်ကြားခဲ့တယ်လို့မြဝတီမြို့မှာလည်းမြို့ကံများကဦးဆောင်ပြီးမြို့မရဲစခန်းမှာအမှုဖွင့်တိုင်ကြားထားခဲ့ပါတယ်နိုဝင်ဘာလ25ရက်နေ့ကတော့သူတို့ကိုဖမ်းမိသွားပြီဖြစ်တဲ့အကြောင်းမြဝတီမြို့မရဲစခန်းကတာဝန်ရှိသူတွေကအတည်ပြုပြောကြားပါတယ်
မြဝတီမြို့မှာရဲစခန်းပါ
ဟုတ်ကဲ့ရှင်ကျမ VOA သတင်းဌာနပါရှင်ခိုင်းဘက်ကဒီမြမလုံတမားတရားကျော်ပေါ့နော်ဒီငွေလိမ်သွားတဲ့လင်မယားနှစ်ယောက်ကိုမြဝတီရဲစခန်းမှာဖမ်းမိတယ်ကြားလို့ရှင်အဲ့ဒါလေးသိချင်လို့ပ
ါ ဩဟုတ်ပါလေခင်ဗျာဟုတ်ပါတယ်တော်တော်ကျွန်တော်စခန်းမှာအမှုဖွင့်ချုပ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့သူတို့လာဖမ်းခံလာလားရှင
်အဲဦးစားကျွန်တော်တို့ဦးစားဒီကဦးစားအတိတ်သတိလားဦးစားအတ်တယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အလုသမားတရားကျော်ကိုငွေလိမ်လည်ပြီးထွက်ပြေးသွားတဲ့လင်မယားနှစ်ဦးကိုတော့မွန်ပြည်နယ်မော်လမြိုင်မြို့နယ်ဂွေးကုန်းကျေးရွာမှာဖမ်းမိခဲ့ပြီးမြဝတီမြို့မှာရဲစခန်းမှာတော့ပ94မြင်းဆောင်2018ရာဇသက်ကြီးပုံမှန်406မြင်းဆောင်420တို့နဲ့အရေးယူထားတယ်လို့လည်းဆိုပါရယ်သူတို့စီမှာတော့ ထိုက်ခဲ့တဲ့ဈေးနဲ့မြမကျန့်ွေတန်းကျော်လောက်သာတွေ့ရှိခဲ့ပြီးလုံသမားတွေထံကနေလေယူသွားတဲ့ငွေကြေးတွေအားလုံးပြန်ရမရဆိုတာကတော့မသိရသေးပါဘူးထိုင်းနိုင်ငံတွဲမှာအလုပ်လုပ်ကင်နေကြတဲ့မြမလုံသမားအတော်များများဟာမိသားစုတွေထံကိုငွေပို့တဲ့အခါမှာတော့ပွဲစားတွေကိုအသုံးပြုပြီးငွေလွှဲကြတာကြောင့်အခုလိုမျိုးလိမ်လည်မှုတွေကတော့ကြုံနေရတာလည်းဖြစ်ပါတယ်ရှင်
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ဘက်ကသတင်းပုတ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုရဲ့အနောက်ဖက်ခြမ်းဆန်ဖရန်စစ္စကိုမြို့က Golden Gate တံတားကြီးဟာခရီးသွားတွေကိုဆွဲဆောင်လေးရှိပြီးတော့လူအများစုအတွက်ကတော့ခေတ္တကဘာရဲ့အံ့ဖွယ်ခုနှစ်ခုထဲမှာပါနေပါတယ်ဒါပေမဲ့လူတချို့အတွက်ကတော့ဘဝကိုနောက်ဆုံးအဆုံးစီရင်ရာနေရာတစ်ခုလိုဖြစ်နေပါတယ်နှစ်ပေါင်းများစွာအတွင်းလူထောင်ပေါင်းများစွာဟာဒီကဘာကျော်တံတားကြီးပေါ်ကနေခုန်ချပြီးတော့တေချောင်းကြံစီသွားခဲ့ကြပါတယ် VOA သတင်းတောက်ဘယ်တယာပပရာဘူထရီပြဖို့ထားတဲ့သတင်းလွှာကိုတော့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
နှစ်မိုင်နီးပါးအရှိရှိတဲ့ Golden Gate တံတားကြီးကကိုတေချောင်းကြံစီဖို့လူတွေကိုဆွဲဆောင်လာခဲ့တာကြပါပြီ။ဒီတံတားစဖွင့်တဲ့1938ခုနှစ်ကနေအခုချိန်ထိလူထောင်ပေါင်းများစွာဟာဒီတံတားမြင့်ကြီးပေါ်ကနေခုန်ချခဲ့ကြတာပါ။မနှစ်တုန်းကဆိုရင်လူ240ကဒီတံတားမှာတေချောင်းကြံဖို့ကြိုးစားခဲ့ပေမဲ့တချို့လူတွေတားဆီးခံရတာကြောင့်33ဦးသာတကယ်ခုန်ချနိုင်ပြီးသေဆုံးသွားပါတယ်။ခီးသွားဧည့်သည်စုံတွေကတော့
Of course like I've heard of the
ဒီကြားပေါ်ကနေခုန်ချပြီးတေချောင်းကြံစီသူတချို့ရှိတာကိုကျွန်တော်ကြားဘူးတာမှန်ပါပဲ
I didn't really know about it until he told me but then
အဲ့လိုဖြစ်ရမျိုးကို तू အခုပြောမှာပဲကျွန်မသိရတော့တယ်ဒီတံတားမှာတန်စကားတွေကာထားတာကိုတော့သတိပြုမိတယ်ဘာလို့ဒီလိုကာထားတယ်ဆိုတာခုမှဆက်ဆက်မိတော့တယ
်ဒီတံတားနဲ့ပတ်သက်လို့တာဝန်ယူလုပ်ဆောင်နေတဲ့ agency ကတော့တေချောင်းကြံစီမှုကနေကာကွယ်နိုင်ဖို့တံတားပေါင်တစ်ဝိုက်မှာတန်စကာပိုက်တွေနဲ့လိုက်လံကာယံထားပါတယ်ပေါလိုရှော့စ်ဟာအေဂျင်စီတာဝန်ရှိသူတူဖြစ်ပါတယ
် It will sit 20 feet underneath the sidewalk on both sides of the bridge and extend 20 feet out
တံတားဘေးနှစ်ဖက်လူသွားလမ်းရဲ့နောက်ဖက်ပေ20လောက်မှာလဲပေ20လောက်အကျယ်ရှိတဲ့တန်စကာတွေခင်းပြီးကျွန်တော်တို့ကာထားပါတယ်လူတွေတံတားပေါ်ကနေခုန်ချပြီးအသက်သေမှာကိုကာကွယ်ဖို့ပ
ါဒီလိုငွေအမြောက်အများအကုန်ခံပြီးအကာယံလုံနေပေမဲ့လူတွေအသက်ဆုံးရှုံးမှုကနေအကာအကွယ်မပေးနိုင်ဘူးလို့မြင်သူတွေရှိတယ်လို့ဒီတန်စကားကြီးတွေကြောင့်တံတားရဲ့အလှပကိုထိခိုက်စေတယ်လို့မြင်သူတွေလည်းရှိပါတယ်တကယ်တော့ဆယ်စုနှစ်နဲ့ချီဆွေးနွေးလာခဲ့ပြီးစိတ်ကျမ်းမာရေးဆိုင်ရာအသိပညာပေးတာတွေတိုးလှုပ်ခဲ့ပြီးတဲ့နောက်ဆုံးမှာတော့ဒီတန်စကားတက်တဲ့စီမံချက်အကောင့်ထဲပေါ်လာခဲ့တာပါလူညုံရေးတန်စကားတွေဟာတံတားရဲ့အလှပနဲ့လိုက်ဖက်အောင်ပုံဖော်ထားတယ်လို့ပေါလိုကကာကွယ်ပြောဆိုပါတယ်အဲ့ဒီတန်စကားကတံတားအောက်မှာရှိနေတာမို့တံတားပေါ်လမ်းလျှောက်သူတွေစပိန်စီသူတွေကားမောင်းသူတွေအနေနဲ့မျက်စိမြင်ကွင်းမှာမြင်ရမှာမဟုတ်ဘူးလို့ဆိုပါတယ်တံတားတန်ပေါင်ရဲ့အယောင်တန်စကားအယောင်တွေကိုလိမ်မောမိကိုအယောင်တွေတုတ်ထားတာကြောင့်ပင်လယ်ပြင်အယောင်နဲ့လည်းပနာတင့်စေတယ်လို့သူကဆိုပါတယ်တံတားတစ်လျှောက်လုံညုံကြီးတန်စကားတက်ဆင်မှုအတွက်ဒေါ်လာတန်210ကျော်ကုန်ကြပြီးသုံးနှစ်အတွင်းအပြီးလုံနိုင်ဖို့မျှော်လင့်ထားတယ်လို့ပေါင်လိုကပြောပါတယ
် The bridge aesthetics in mindSo the design itself being underneath and to the side of the roadway means that when you're driving or you're walking
အခုဆိုရင်လူသွား platform တွေကိုမိခိုးရောင်တုတ်ထားတာတွေ့ရမှာပါလုံလုံရေးတန်စကားတွေတက်ဆင်ဖို့ဒီတရားအောက်ဖက်ကိုဆောက်လို့ရေးသမားတွေစင်းရတက်ရတာအတော်ခက်ခက်ခဲခဲလောက်ရပါတယ်တန်စကားကိုအပြန့်ခင်းနိုင်အောင်လို့တန်ပေါင်တန်းတွေပိုက်လုံးတန်းတွေအရင်ဆုံးတက်ရပါတယ်အဲ့ဒါတွေပြီးမှလုံလုံရေးတန်စကားတွေလိုက်ခင်းပြီးတက်ရပါတယ်နောက်ဆုံးမှာမှကြိုးဆိုင်ဆွဲရပါတယ်
တီချောင်းကြံခုံချတာကိုတားဆီးနိုင်ဖို့24နာရီဆက်သွင်းနိုင်မဲ့အရေးပေါ်ဖုန်းနံပါတ်တွေကိုတရရဲ့နေရာတချို့မှာဆိုင်းဖို့နဲ့ရေးထားပါတယ်။စိတ်တော့ကရောက်ပြီးမခုံချခင်မှာအဲ့ဒီဖုန်းကိုဆက်သွယ်မိခဲ့ရင်စိတ်တဲရှိသမျှရင်ဖွင့်တိုင်ပင်နိုင်တယ်လို့တီချောင်းကြံစီမှုကနေလွတ်မြောက်သွားနိုင်ပါတယ်။လုံညုံရေးတန်စကားကတော့အသက်ဆုံးရှုံးမှုကိုပိုပြီးကာကွယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တက်အောင်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီဘက်ကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2018ခုနှစ်နိုဝင်ဘာလ26ရက်တနင်္လာညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19ကီလိုဟတ်15953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါ။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကိုချင်းစာတရားပေါ့ဒီတစ်ခါတာသူ့နေရာမှာဆိုရင်ငါဒါဘယ်လိုဖြစ်သွားမလဲငါနေရာမှာသူ့ပါဆိုရင
်ဆာရေးဆရာမကြည်မွေအင်ရဲ့ယုံကြည်ရပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဆုံးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအကြောင်းမြန်မာအမျိုးသမီးစီးပွားဆွမ်းဆောင်ရှင်များအသင်းကအထွေထွေအတွေ့အမှုဒေါ်နှင်းဝေနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာအစီအစဉ်မှာကိုဇော်ဝင်းလိုင်တင်ပြပေးထားတာနားဆင်ပါရှင်
အမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်များနဲ့အထိမ်းအမှတ်တွေကိုဂုဏ်ပြုတဲ့အနေနဲ့မြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကဦးဆောင်ပြီးမြန်မာအမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်များနဲ့ Women Entrepreneurs Day ကိုနိုဝင်ဘာလ16ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။လက်ရှိမှာစီးပွားရေးလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်နေကြတဲ့အမျိုးသမီးလုပ်ငန်းရှင် 2,300 ကျော်ပါဝင်တဲ့ဒီမြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်း MWEA မှာအဖွဲ့ဝင်ဖြစ်လို့သူတွေအနေနဲ့ဝင်ကြေးပေးရပေမဲ့လည်းအသင်းဝင်တွေဖွံ့ဖြိုးတိုးတက်ရေးအတွက်ပုံမှန်သင်တန်းတွေပို့ချပေးတာတွေရှိတာကြောင့်အသင်းဝင်တွေအတွက်အကျိုးရှိတယ်လို့အသင်းရဲ့အထွေထွေအတွင်းရေးမှူးဒေါ်နှင်းဝေကပြောပါတယ်
သူတို့ဒီမှာ member network ဆိုတဲ့အကျိုးခံစားဖွဲ့ကတော့ပထမအဦးဆုံးရမယ်ပေါ့နော်အဲဒါဆိုတော့ member တွေအချင်းချင်းတွေ့ဆုံနိုင်အောင်လည်းကျွန်တော်တို့ကတစ်လတစ်ချိန် member day ဆိုတာအစီအစဉ်ပေးပါတယ်အဲ member day မှာကျွန်တော်တို့ဘာလုပ်ပေးလဲဆိုတော့ member တွေအတွက်အကျိုးရှိမယ်ဥပမာလုပ်ငန်းစတင်တည်ထောင်မဲ့member နေSME နဲ့အတွက်ကိုကျမတို့ SME နဲ့ဆိုင်တဲ့ hobby ပွဲလေးတွေကျမတို့ဒါ member fee မှာလုပ်ပေးပါတယ်နောက်တစ်ခုကခုခေတ်အစိုးရတွေပြောင်းလဲလာပြီ taxation ခုနအမြတ်ခေါ်ပြီးဘယ်လိုကောက်မလဲအဖို့ခါပြီးဘယ်လိုကောက်မလဲအဲ့အနေနဲ့ကျမတို့ကခုနဟိုခေါ်ပြီးတော့တက်ဆိုင်ရာခုန join ကျင်တဲ့ပညာရှင်တွေခေါ်ပြီးတော့ဆွေးနွေးပေးတာနေရှိတယ်နောက်ခုနစီးပွားရေးနဲ့ပတ်သက်ပြီးကုသမှုပြောင်းလဲမှုမှရှိတဲ့ဟိုစီးမင်းစီကန် policy ဆိုရယ်အဲ့လိုပြောင်းလဲတဲ့ဟာနေကျမတို့ခေါ်ပြီးတော့ဒီ members တွေအတွက်အကျိုးရှိအောင်မျှဝေပေးတဲ့ဟာနေ program တွေလစဉ်လာတိုင်းလုပ်ပေးပါတယ်။အ
ော်ဟုတ်ကဲ
့။နောက်ဒါအပြင်မှာ members တွေရဲ့ capacity တွေဒီပေါ့နော်။ခုခေတ်ပြောင်းလဲနေတဲ့အချိန်မှာ members တွေကလည်းအော်ငါတို့လုပ်တော့လုပ်နေတယ်ငါတို့ finance ကိုဘယ်လိုလုပ်ရမှန်းမသိ၊စီမံခန့်ခွဲမှု management ကိုဘယ်လိုလုပ်ရမှန်းမသိဆိုတဲ့အတွက်ကျွန်တော်တို့အဲ့မှာ management နေခုနသက်ဆိုင်ရာဒီ management ကံတန်းနဲ့တက်တဲ့သက်ဆိုင်ရာဒီ subject matter နဲ့ပတ်သက်တဲ့ဆရာမလို့လည်းကျမတို့ကခေါ်ပြီးတော့ဆွေးနွေးပေးတာနေလည်းရှိပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဟိုအစိုးရစနစ်ပြောင်းလဲတဲ့အကြောင်းအမပြောတဲ့ထက်မှပါသွားသလိုပေါ့နော်ဒီမြန်မာနိုင်ငံမှာလည်းအခုပို့ပြီးတော့ပွင့်လင်းလာပြီးအုပ်ချုပ်ရေးစနစ်လည်းပြောင်းလဲလာပြီးဆိုတော့ဒီဟိုအခွင့်အလမ်းတွေလည်းပို့ပေါ်လာတာပေါ့နော်ဟိုတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအတွေ့အတာမဟုတ်ပဲတနိုင်ငံလုံးအတိုင်းအတာနဲ့ဟိုအခွင့်အလမ်းတွေပို့ပြီးတော့ပွင့်လင်းလာပြီးပေါ့နော်ဆိုတော့ထူးထူးခြားခြားမြန်မာနိုင်ငံမှာလည်းဟိုပြောင်းလဲမှုနဲ့အတူတက်လာတဲ့ခေါင်းဆောင်ကလည်းအမျိုးသမီးတူဦးဖြစ်နေတော့ဒီအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအတွက်ကောအမျိုးသမီးခေါင်းဆောင်မြန်မာနိုင်ငံမှာပေါ်လာတဲ့အတွက်အကျိုးရှိစေသလားအမားတို့ဘယ်လိုသတိထားမိသလဲ
။ဘာပြောင်းလဲလာမှုဘာတိုးတက်လာမှုရှိလဲဆိုတော့ကျမတို့မှာအာဒီ ministry level နဲ့ကျမတို့က NGO နေနဲ့အမျိုးသမီးကန္တာတိုးတက်ဖို့ပေါင်းလုပ်တဲ့ကန္တာလေးတွေရှိလာတာပေါ့နော်။အဲ့မှာအခုလူမှုဝါထမ်းဝန်ကြီးဌာနနဲ့တော့ကျမတို့ကတော်တော်လေးကိုကူကြတော့ဟိုပေါင်းပြီးတော့လုပ်ကိုင်တင်ဟာနေရပို့ပြီးတော့ဟိုများလာတာပေါ့နော်ဥပမာကျမတို့အမျိုးသမီးအာကော်မတီဆိုပြီးတော့မြန်မာနိုင်ငံအမျိုးသမီးကော်မတီဆိုပြီးအမျိုးသမီးအဖွဲ့အစည်းခုနှစ်ခုလောက်က ဖွဲ့ထားတာရှိတာပေါ့เนาะဒါနိုင်ငံတော့ level မှာ national level မှာပေါ့เนาะအဲဆိုတော့အဲ့ထဲမှာစီးပွားရေးနဲ့ပတ်သက်ရင်ကျွန်တော်တို့အမျိုးသမီးစီးပွားရေးဆောင်ရှင်များတင်ဟာဒီကဏ္ဍတစ်ခုမှာပါပြီးတော့အမျိုးသမီးအသေးအနေနဲ့ပေါင်းစည်းပြီးလုပ်ခိုင်တာရှိတာပေါ့
ညီမလည်းဆိုဟာကိုပိုင်စီးပွားရေးလုပ်ငန်းရှင်တူဦးလည်းဖြစ်တဲ့အပြင်ကိုဒီမြန်မာနိုင်ငံကအမျိုးသမီးစီးပွားရေးဆောင်ရှင်များအသင်းမှာလည်းဟိုတာဝန်ရှိတဲ့သူတူဦးဖြစ်နေတော့ကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခမ်းအနားမြန်မာအောင်အထူးသဖြင့်စီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမျိုးသမီးဒီစွန့်ဦးတူတူအမျိုးသမီးတွေများများပေါ်ထွန်းလာအောင်ပေါ့နော်ဟိုလှုပ်ကြမဟဲ့ဆိုရင်ဘာလို့ဆိုတော့မြန်မာနိုင်ငံရဲ့အနေအထားကလည်းနိုင်ငံတော်အစိုးရရဲ့ကူညီပံ့ပိုးမှုကအများကြီးလိုတာကိုဟိုအနောက်နိုင်ငံတွေလိုသိတယ်မလားဟိုပုဂ္ဂလိကဟို investor တွေကနေပြီးတော့ရော့အင်းဆိုပြီးတော့ဟိုဟိုရင်းနှီးမြှုပ်နှံမှုအနေနဲ့ investment အနေနဲ့ပတ်စံနေပေးဖို့လေမြန်မာနိုင်ငံမှာအနေထားအဲ့လိုမျိုးလည်းမရှိသေးဘူးကိုဆိုတော့အစိုးရအကူအညီအများကြီးလိုနေတော့တကယ်လို့များဒီအမျိုးသမီးစီးပွားဆန်းဆောင်ရှင်တွေစွန့်ဦးတင်တင်အမျိုးသမီးလုပ်ငန်းရှင်တွေများများပေါ်ထွက်လာအောင်လုပ်ကြမယ်ဆိုရင်အရေးကြီးတဲ့အချက်တွေအမှပြောပါဆိုရင်အမှမြင်မိတာဘာတွေဖြစ်မလဲ
ခုအဲ့ကြကျွန်တော်တို့ဒီဒီမှာ19ရင်းမိကိုကျွန်တော်ကိုယ်တိုင်ရလဲမြန်မာနိုင်ငံရဲ့ဒီ women entrepreneur index ကနေねကျွန်မဟိုတာဝန်ပေးတဲ့ဟာဒီပဲ၃နှစ်တာကာလပေါ့เนาะအဲ့ဆိုတော့ကျွန်မအားလဲအမျိုးသမီးစီးပွားရေးစောင့်ရှောက်ရှင်အဲမှာခုနအဖြစ်တွေ့ရမှုနေねတာဝန်ယူထားတဲ့ကိစ္စကိုကျွန်တော်တို့ပြီးပေါင်းပြီးတော့ဒီဟိုလိုပဲမှာလဲကျွန်တော်တို့ကပါသွားအောင်ပေါ့เนาะအဲ့အားနဲ့ကျွန်တော်တို့ကဒါကိုဟိုကျွန်မကိုယ်တိုင်လဲဒါကိုသူတို့ဟိုဟာ nominate လုပ်ချက်ဟောကျွန်မလက်ခံလိုက်တယ်လက်ခံလိုက်ပြီးတော့ဒါ19ရင်းမိကစပြီးတော့ဒီ human entrepreneur ကျွန်တော်တို့ရဲ့ member only မဟုတ်ပါနဲ့ကျွန်တော်တို့အပြင်ကခုနနိုင်ငံရေးနဲ့ပတ်သက်တဲ့အစိုးရအဖွဲ့တွေကလူတွေရောပြပအဖွဲ့ကြီးနေရလို့မျိုး member မဟုတ်သေးတဲ့လူတွေရောကျွန်တော်တို့ဖိတ်ခေါ်ပြီးတော့ဒီ entrepreneur ရှိဖို့ကျွန်တော်တို့ဟိုဘယ်လောက်ထိ global မှာပါသွားပြီးအမျိုးသမီးကံတာမှာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးအနေနဲ့စီးပွားရေးထမ်းမှာရှိနေတဲ့အမျိုးသမီးတွေကဒီလိုပုံစံမျိုးဟိုအတိအကျအတွက်ကျွန်တော်တို့ဒီ conference ကိုစလိုက်ကြပေါ့နော်အဲ့တော့နောက်တစ်ခုကကျွန်တော်တို့ခုဒီတိကျတဲ့သမင်းလာနေဆိုရင်ကျွန်တော်ဟို17ရက်7နှစ်23ကျဲမှာကျွန်တော်တောက်လျှောက်ပြောခဲ့တဲ့ဟာဒီမြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေရဲ့အခမ်းအနားကဘယ်လောက်အရေးကြီးလဲဆိုတော့ဟာကျွန်တော်ယူနီတိုနဲ့လည်းဟို SME Center မှာခုနကဒါကိုပြောပေးတယ်ပေါ့နော်အဲ့တော့ SME လုပ်ငန်းကိုလုပ်နေတဲ့အမျိုးသမီးတွေအားတို့တို့ကသူတို့တော့ဥပမာတချို့ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာကြည့်ရရောင်းနေတယ်တူရရောင်းတာသူမှပေါ်ထမ်းမရှိဘူးဒါမဲ့ဒီလုပ်ငန်းရှင်တော့ပေါ့နော် micro level ပေါ့အဲ့ဒါဆိုဒီအမျိုးသမီးတွေကိုလည်းကျမတို့ကကျမကအများအားဖြင့်ဒီရေးကြည့်တဲ့ဌာနမှာပြောတဲ့အချိန်မှာကျမတို့အမျိုးသမီးတွေကဈေးရောင်းနေတယ်နဲ့သူက register လုပ်ထားတာမဟုတ်ဘူးအဲ့ဒါတည်းသူတို့ရဲ့လုပ်ငန်းရဲ့တတ်မှုအကြောင်းဟိုဟာဒီကျမတို့ရဲ့ဒီ economic growth မှာမပါလာဘူးပေါ့ informal sector ရောက်နေတာအဲ့ဒါတည်းဒီ informal sector ကနေပြီးတော့ formal sector ကိုရောက်ဖို့ကျမတို့အနေနဲ့တောင်းလုံးမဲတဲ့မှာလုံနေတဲ့အမျိုးသမီးတွေကိုကျမတို့တိုးတက်ပြီးရောရှိရမယ်ဟာနေပါလာတာပေါ့နော်ဒါကကျမအခမ်းအနားအနေနဲ့ပြောနေပြီမယ်ဒီဘက်က SME နေရာလဲကျမတို့ SME ကိုဒီအမျိုးသမီးတွေကို register လုပ်ဖို့လဲပြီးအောင်ဒီရောက်တဲ့လုံနေတဲ့အမျိုးသမီးကသူ့လုပ်ငန်းကိုဒီဈေးမှာပဲဒီတိုင်းပဲစီစဉ်ကိုကျမတို့ကစားပေးလိုက်တဲ့ဟာပဲဖြစ်မှာပေါ့နော်ဟို register တတ်မှတ်မှန်ဒီလုပ်ငန်းတွေဒီနိုင်ငံတော်ရဲ့economic growth မှာအမျိုးသမီးလုပ်နေတဲ့ဥဆောင်လေးလုပ်နေတဲ့လုပ်ငန်းရှင်အောင်ပါလဲပါနေမှာမဟုတ်ဘူးပေါ့နော်အဲ့လိုခံရလေးတွေကျွန်တော်တို့ဖက်ကလည်းဒီအစိုးရနဲ့ကျွန်တော်တို့ဒီ private နဲ့ပူးပေါင်းတဲ့လုပ်ဆောင်ချက်ပေါ့နော်အဲ့ဒါကျွန်တော်တို့အမျိုးသမီးတွေကလည်းဗာပြောလဲတကယ်လို့ register လုပ်လိုက်ရင်အခေါ်ခောက်ရအမျက်ခေါ်တွေပေးရတော့မလားပေါ့နော်အဲ့ဒါဆိုတော့သူတို့စိတ်ပူနေတဲ့ဟာကိုလည်းကျွန်တော်တို့ဖက်ကနေပြီးတော့ဟုတ်ပြီတနိုင်တစ်ပိုင်းဆိုရင်ကျွန်တော်တို့ register ပဲလုပ်ထားမှာဒါကိုအခေါ်ကောက်ဖို့မဟုတ်ဘူးအမြက်ကောက်ဖို့မဟုတ်ဘူးအမျိုးသမီးအလုပ်လုပ်နေတဲ့အမျိုးသမီးဥယျာဉ်နဲ့တကယ်ကိုကျွန်တော်တို့ register လုပ်ပြီးတော့တဲ့ချက်ပြီးတော့ဒီစီးပွားရေးရဲ့ခုန information center နဲ့ formal center ရအောင်ပို့ပို့ပြီးဖို့လုပ်တယ်ဆိုရင်ဟာမျိုးလေးတော့ကျွန်တော်တို့ဒါကိုစဉ်းစားဖို့လိုရပေါ့နော်ဒါအခန့်တစ်ခုတော့ကျွန်တော်တို့ကတော့ awareness ရအောင်ကျွန်တော်တို့ဖက်ကလုပ်ပေးလို့ရ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်စီးပွားရေးကဏ္ဍအစီအစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနေ့ပြန်အင်္ဂါမနေ့ခင်းနေမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင် Funk လို့ခေါ်တဲ့အဆုရှယ်ယာတွေလို့ခေါ်နေတဲ့ Facebook Apple Amazon Netflix Google ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေကအခုနှစ်ကုန်ပိုင်းမှာကျနေတဲ့အတွက်အဲ့ဒီကုမ္ပဏီတွေရဲ့တန်ဖိုးကဒေါ်လာသန်းထောင်နဲ့ချီပြီးတော့ဆုံးရှုံးနေပါဗျ။အဲ့ဒီကရက်ကကမ္ဘာအစုရှယ်ယာဈေးကွက်ကိုလည်းတော်တော်လေးကိုရိုက်ခတ်နေတဲ့အကြောင်းမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားတာနားဆင်ပါရှင်။
ဒီပြည်ထောင်ကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေနှစ်ကုန်ကန်ကြီးကျနေတာကြောက်ခမန်းလေးလေးပဲနော်ကိုသားညုံ
ဟုတ်တယ်ဗျဒီ2018တနှစ်လုံးတက်ထားသမျှအများအားလုံးဒီနိုဘာလအလေတပတ်ထဲမှာနေပြန်ရှုံးသွားတာတဲ့မဆုမြတ်မွေအဲ့ဒီကြေးအကြောင်းမလို့အစုရှယ်ယာဈေးကွက်တွေမှာတခြားအစုရှယ်ယာဈေးတွေကလည်းအတော်လေးကောင်းကောင်းဖြစ်ခဲ့တယ်ဗျ
အစိုးဆုံးကတော့ Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေပဲရှင်အဲ့ဒီနည်းပညာကုမ္ပဏီ၅ခုကိုသူတို့နာမည်အရှိဆုံးစာလုံးတွေကိုယူပြီးတော့မှ Fang လို့အစုရှယ်ယာဈေးကွက်မှာအတိုးကောက်ခေါ်နေတယ်။ Fang အစုရှယ်ယာဈေးတွေဘလောက်ကျတယ်လဲဆိုရင် November 20ရက်နေ့တုန်းကဒီအဲ့ဒီကုမ္ပဏီ၅ခုပေါင်းဈေးကွက်တန်ဖိုးစုစုပေါင်းဈေးကျတာဒေါ်လာ1 trillion ကျော်တဲ့သန်းပေါင်းတသန်းကျော်ပေါ့။
Apple, Amazon နဲ့ Facebook ကုမ္ပဏီတွေဆိုလို့ရှိရင်ဈေးကွက်တန်ဖိုးဒေါ်လာ1 trillion စီအထိဒီနှစ်ထဲမှာဆိုင်ငင်တင်တက်ခဲ့တာ။အခုတော့ဒီအစုရှယ်ယာဈေးတွေကျလို့တန်ဖိုးကျနေတာအမြင့်ဆုံးတက်ခဲ့ခြင်းကလေးကဆိုလို့ရှိရင်ဒေါ်လာဘီလီယံ250ထက်မနည်းရှိသွားပြီတဲ့ဖန်ကုမ္ပဏီ၅ခုလုံးတစ်ခုကိုအနည်းဆုံး20ရာခိုင်နှုန်းတန်ဖိုးကျခဲ့တာအစိုးဆုံးကတော့ Facebook ပါပဲအမြင့်ဆုံးတန်ဖိုးတက်ခဲ့တဲ့ဇူလိုင်လကလေးကတန်ဖိုးရဲ့40ရာခိုင်နှုန်းတောင်မှနိုဝင်ဘာလ20ရက်နေ့ကကျသွားခဲ့တာမှဆုမြတ်မွေ
Facebook, Apple, Amazon, Netflix နဲ့ဒီ Google ကုမ္ပဏီ၅ခုလုံးမှာအစုရှယ်ယာဈေးတွေကျရလောက်တဲ့ပြဿနာတစ်မျိုးစီရှိကြတယ်။အခုလိုမျိုးထိတ်တန်းနည်းပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ကြရဲ့ကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်မှာဒီတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျနေတာမှန်ပေမဲ့လို့သူတို့ကိုကြီးပဲအပြစ်တင်လို့မရဘူးရှင်။စီးပွားရေးတိုးနှုန်းနှေးကွေးနေတာရောဒီ American နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာဒီမှန်းထားသလောက်အမြတ်မထွက်ဖြစ်နေတာကြောင့်ရောနောက်ရင်းနှံဈေးတွေကျနေတာကြောင့်မှာအခုလိုရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်ပြီးတော့သူတို့အစုရှယ်ယာဈေးတွေကိုထုတ်ရောင်းနေကြတာလို့ကြွမ်းကျင်သူတွေကပြောပါတယ်
။နိပညာစုရှယ်ယာတွေဝယ်စုထားတဲ့ရင်းနှီးမြှုပ်နှံသူတွေအထူးစိုးရိမ်တာကတော့ဒီနိပညာအခြေခံတဲ့ပစ္စည်းတွေရောင်းရပဲဗျ။ဥပမာ Apple ရဲ့ iPhone သစ်တွေဘလောက်များများထပ်ရောင်းရနိုင်မလဲဆိုတာကိုလည်းတော်တော်လေးစိုးရိမ်နေကြတယ်။နောက်ပြီးတော့ Facebook ကုမ္ပဏီကလည်း data လုံခြုံရေးနဲ့ပတ်သက်ပြီးတော့အခုတစ်နှစ်လုံးမိကုန်ထုတ်ခံနေရတယ်မဟုတ်လား။အမေရိကန်ဆိုရကလူမှုကွန်ရက်ကုမ္ပဏီကြီးပေါ်မှာစီကံတင်းကြပ်မှုတွေလှုပ်လာမယ်ဆိုရဲဆိုရင်မှုကလည်းအစုရှယ်ယာရှင်တွေရဲ့သူရဲ့အစုရှယ်ယာတွေထုတ်ရောင်းနေကြတဲ့အချက်တစ်ချက်ပဲမှဆုမြတ်မွေ
ဆက်တွေကိုလူတွေအတိုင်းတွေးနိုင်ဆုံးဖြတ်နိုင်အောင်လို့လေ့ကျင့်တည်ထွင်တဲ့ဒီ artificial intelligence တို့ machine learning နည်းပညာတို့ကိုနည်းပညာကုမ္ပဏီတွေကြားမှာဒီသူထက်ကဥအောင်လို့တည်ထွင်နေတဲ့နည်းပညာတည်ထွင်နိုင်စွမ်းကကန့်သတ်ချက်မရှိဘူးငွေကြေးအကျိုးအပြည့်အများကြီးရှိလာနိုင်သေးတယ်ဆိုတဲ့ယုံကြည်မှုတွေကြောင့်မို့လို့နည်းပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေကိုဝယ်ဆုတဲ့သူတွေများလာခဲ့ပါတယ်ဈေးကွက်မှာသူတို့ရဲ့နည်းပညာတွေကအရေးပါလာခဲ့ပါတယ်ဒါပေမဲ့လည်းမကြခင်အနာဂတ်မှာဒီတကယ်တမ်းရလာနိုင်တဲ့အကျိုးအပြည့်ခံမှန်းချက်တွေအပေါ်မှာတော့ရင်းနှီးမြှုပ်နှံသူတွေကတိတ်ပြီးတော့အားမရဖြစ်လာကြတာပ
ါ Goldman Sachs ရင်းနှီးမြှုပ်နှံမှုကြီးနဲ့ဗန်ဒိုင်းလုပ်ငန်းကြီးကဆိုလို့ရှိရင် Apple ကုမ္ပဏီကရနိုင်တဲ့အမြတ်ခံမှန်းချက်ကိုယဉ်မှန်းထားတာတည်းရှော့ချခဲ့တယ် Apple တို့ iPhone တို့ iPad တို့အယောင်မသွက်တော့တာကြောင့်တကြောင်ပါပါတယ်။နောက်သူနဲ့ပြန်တရုတ်လိုဖုန်းတွေရဲ့ဈေးနှုန်းနဲ့လုံနိုင်တဲ့ feature တွေကိုရှင်ပြီးတော့အသစ်ထွက်တဲ့ iPhone XR အယောင်ကောင်းနိုင်ခြင်းမှာကောင်းနိုင်မယ်လို့တွက်ပါတယ်။ရှင်းနှစ်2019ခုနှစ်မှာ Apple ကုမ္ပဏီရဲ့တူးတက်မှုသိမရှိနိုင်ဘူးလို့ Goldman Sachs ကသုံးသပ်သူ Rod Hall ကတွက်ထားပါတယ
်။ Apple ကုမ္ပဏီကသူတို့အသစ်ထုတ်တဲ့ဒီ iPhone XR အပါအဝင် smartphone 3ခုလုံးရဲ့ဒီထုတ်လုပ်မှုအရေးအတွက်ကိုအရင်မှန်းထားတာထက်ကိုရှော့ချခဲ့တယ်ဆိုတဲ့သတင်းတွေကြောင့်လဲသူ့အစုရှယ်ယာဝယ်စုထားတဲ့သူတွေအတွက်စိတ်ပူစရာဖြစ်တယ်လေဝယ်လိုအားကမှန်းထားသလောက်ဖြစ်မလာဘူးဆိုတာကိုပြနေတာပေါ့ Apple လိုမျိုးနည်းပညာကုမ္ပဏီကြီးရဲ့ထုတ်လုပ်မှုကြပြီဆိုရင်သူနဲ့သက်ဆိုင်နေတဲ့ထုတ်လုပ်မှုလုပ်ငန်းတွေမှာလည်းတက်ရောက်မှုတွေရှိလာပြီနောက်အစုရှယ်ယာဈေးကွက်မှာထိတ်တန်းရောက်နေတဲ့ကုမ္ပဏီကြီးတစ်ခုရဲ့အစုရှယ်ယာဈေးတွေကျတဲ့အတွက်ဈေးကွက်တစ်ခုလုံးကိုပါခရဲရိုက်တယ်လို့ရင်းနှီးမြှုပ်နှံမှုပိုင်းကျွမ်းကျင်သူတွေကပြောတယ်လေ
အမေရိကန်နည်းပညာကုမ္ပဏီကြီးတွေပဲအစုရှယ်ယာဈေးတွေကျနေတာမဟုတ်ဘူးဗျဥရောပမှာဆိုလို့ရှိရင် smartphone ထုတ်တဲ့ Nokia တို့ Ericsson တို့ရဲ့အစုရှယ်ယာဈေးတွေလည်းကျခဲ့ပါတယ်။နောက် online ပေါ်မှာပဲတုံးနိုင်တဲ့ digital ငွေကြေး Bitcoin ရဲ့တန်ဖိုးဆိုလည်း November 19ရက်နေ့ကတစ်နှစ်ကျော်အတွင်းမှာအနေဆုံးဈေးကိုကျသွားခဲ့တာမှဆုမြတ်မော
။ American နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကလည်းအခုနောက်ဆုံးဖြစ်နေတဲ့အစုရှယ်ယာဈေးတွေအပေါ်မှာတော်တော်လေးတက်ရောက်နေတယ်။မကြခင်တုန်းကပြီးသွားတဲ့ဒီ APEC စီးပွားရေးဆိုင်ရာအစည်းအဝေးကြီးမှာကုန်သွယ်ရေးနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ထပ်ပြီးဝေဖန်ကြလို့နှစ်နိုင်ငံကြားမှာဒီသွင်းကုန်ခွန်တိုးတဲ့ပြဿနာပြေလည်နိုင်မလားဆိုတဲ့မျှော်လင့်ချက်တွေပြတ်ခဲ့တယ်လို့ Guardian သတင်းစာကြီးထဲမှာရေးပါတယ်
အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအထူးအနာဆုံးကနိဗ္ဗာန်လုပ်ငန်းတွေဖြစ်တယ်လို့စီးပွားရေးဆိုင်ရာအကဲခတ်တွေကလည်းသုံးသပ်ကြပါတယ်။အဲဒါကြောင့်လည်းတခြားကုမ္ပဏီအစုရှယ်ယာတွေတဲ့နိဗ္ဗာန်ကုမ္ပဏီအစုရှယ်ယာတွေကိုပို့ပြီးတော့ဝယ်ဆုခဲ့ကြသူတွေတောင်မှသူတို့အစုရှယ်ယာတွေကိုမြန်မြန်ထုတ်ရောင်းနေကြတာလို့ဈေးကွက်သုံးသပ်သူတွေကပြောနေကြတယ်မဆူမြမွေ။
နောက်ပြဿနာတစ်ခုကလည်းဒီရင်းနှီးမြှုပ်နှံသူတွေဘက်ကအကျိုးအမြတ်ကိုဒီပုံမှန်ပြန်ပြရနေတာမျိုးမလိုချင်ကြတော့ဘူး။အနည်းဆုံး10ကနားလောက်အမြတ်မရဘူးဆိုလို့ရှိရင်တိတ်တွေးမနေတော့ဘဲနဲ့ရှယ်ယာတွေကိုထုတ်ရောင်းနေကြတာလို့ City Index ကဒီဈေးကွက်ဆိုင်ရာအကြီးတန်းသူတွေသည် Fiona Sinclair ကသုံးသပ်ထားတယ်ကိုသားညို့
2018ထဲမှာနည်းပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေအတက်ကျမြန်လွန်းလို့ Facebook ကုမ္ပဏီရဲ့အကြီးကဲ Mark Zuckerberg ဆိုလို့ရှိရင်သူ့ရဲ့ကြွယ်ဝမှုတန်ဖိုးဇူလိုင်လတည်းကကျနေတာ34တန်းရှိပြီလို့Bloomberg Billionaires Index ဆင်းကဖော်ပြပါရယ် Amazon ရဲ့ CEO Jeff Bezos ဆိုလဲစက်တင်ဘာလတည်းကဆုံးရှုံးမှုတန်ဖိုးကဒေါ်လာ42တန်းရှိနေပြီးတော့ Microsoft ပူးတွဲတည်ထောင်သူ Bill Gates ဆိုလဲသူ့ရဲ့ကြွယ်ဝမှုတန်ဖိုးကဆုံးရှုံးနေတာပြီးခဲ့တဲ့တစ်လတည်းမှာပဲဒေါ်လာ5တန်းရှိနေပြီဆိုပဲဗ
ျလက်ဆောင်တွေအပြန်အလှန်ပေးကြလေးရှိတဲ့ Christmas New Year ကာလမှာရလာမယ့်အကျိုးအမြတ်ကြောင့်ဆုံးရှုံးမှုတွေကတချို့ကိုပြန်ကာမိမယ်လို့ဒီနည်းပညာကုမ္ပဏီတွေကတော့မျှော်လင့်နေကြပါတယ်ဒါပေမဲ့လည်းနည်းပညာကုမ္ပဏီကြီးတွေရဲ့အစုချေရာဈေးတွေအထွတ်အထိပ်တက်ခဲ့တဲ့နှုန်းလောက်တော့ပြန်တက်မယ်ဆိုတဲ့ယုံကြည်မှုတွေမရှိသေး၍အစုချေရာဈေးကွက်မှာဒီဈေးမတည်ငြိမ်မှုတွေကိုမြင်နေရလိမ့်အောင်မယ်လို့နည်းပညာဆောင်မတွေမှာသုံးသပ်နေကြပါတယ်ရှင
်ကိုတာညူးစ်ကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီဘလော့ဂါတွေပြောသမျှအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာစီစဉ်တင်ဆက်ပေးနေတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကဘာတလွှာကအမှုပညာရှင်တွေရဲ့သတင်းတိုတိုထွက်ထွားတွေကိုမအေးတန်နာကျော်ကစူးစီးစီစဉ်တင်ဆက်ထားတာနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်ဒီလနဲ့မှာတော့ Bollywood လောကရဲ့နာမည်ကျော်ဝါရင့်မင်းသားကြီးအမီတာဘာချန်တယောက်သူတို့နိုင်ငံမှာအထူးဆုတစုရရှိသွားခဲ့ပါတယ် Hollywood ရဲ့အကြောင်းမော်မင်းသားကြီးတူကတော့သူ20ကျော်ပေါင်းတင်လာခဲ့တဲ့ခြေစင်းင်းနဲ့ကွဲခွာသွားပြီဆိုတဲ့သတင်းတွေထွက်နေပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ရှင်ဘောလိဝုဒ်လောကရဲ့ကနဝင်မင်းသားကြီးအမီတာဘာချန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့မွေးရဖြစ်တဲ့ဂူဂျာရက်ပြည်နယ်ဘာဒူဒါရာမြို့မှာဆရာကြီးရတ်နာဆုကိုနိုဝင်ဘာလ20ရက်နေ့ကပဲလက်ခံရယူသွားခဲ့ပါတယ်။ဆရာကြီးရတ်နာဆုဟာမဟာရာဇာတပါးဖြစ်တဲ့လူတို့ကဘုရင်တင်မြှောက်ထားတဲ့ဆရာကြီးရာရိုဂါထဝတ်ကိုဂုဏ်ပြုပြီးပေးအပ်တဲ့ဆုဖြစ်ပါတယ်။စီးပွားရေးအားကစားအမှုပညာပရဟိတလုပ်ငန်းပညာရေးအုပ်ချုပ်မှုစေပညာဒီလိုနေပရီမှာပေးဆက်အောင်မြင်မှုတွေကိုအတိအမဲ့ဂုဏ်ပြုတဲ့ဆုဖြစ်ပါတယ်။ဆုပေးဝတ်မှာမင်းသားကြီးအမီတာဘာချန်ကသူ့ရဲ့ဖခင်ဖြစ်တဲ့သူကိုအပြန်နဲ့အမတ်တရားကြောဆိုပြီးတော့သူ့ဘဝနဲ့ပတ်သက်လို့ကြပြတို့လေးတစ်ပုဒ်ကိုလည်းဖတ်ကြားသွားခဲ့ပါတယ်။အိန္ဒိယရုပ်ရှင်လောကကိုကမ္ဘာမှာအတော်လေးကိုထောက်ခံပြုခဲ့သူဆိုပြီးတော့လူသိများတဲ့မင်းသားကြီးအမီတာဘာချန်ကဆရာကြီးရတ်နာဆူရီရဲ့အမှုပညာနဲ့ယဉ်ကျေးမှုဆိုင်ရာကောင်းစဉ်မှာအောက်မှာအခုလိုမျိုးချီးမြှင့်ခံရတာဖြစ်တဲ့တတိယမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်။အရင်တုန်းက Infosys ကုမ္ပဏီကိုတည်ထောင်တဲ့ N Narayana Muthi ပြီးတော့ Tata လုပ်ငန်းအုပ်စုရဲ့ဥက္ကဋ္ဌ Radhan Tata အပါအဝင်တခြားအထင်ကြီးပုဂ္ဂိုလ်တော်တော်များများဆရာကြီးရတ်နာဆူချီးမြှင့်ခံရပါပါတယ်ရှင်။ဟောလိဝုဒ်ရဲ့အကြောင်းမော်ဝါရင့်မင်းသားကြီးရောဘတ်ဒီနီရိုနဲ့ဇနီးဖြစ်တဲ့ Grace Hightower တို့အိမ်အောင်သက်နှစ်ပေါင်း20ကျော်တော့မှအခုကွဲကွာသွားကြတယ်လို့သတင်းတွေထွက်နေပါတယ်။မင်းသားကြီးရောဘတ်ဒီနီရိုဟာအသက်85နှစ်ရှိပြီဖြစ်ပြီးတော့ဇနီးဖြစ်တဲ့ Grace Hightower ကတော့အသက်63နှစ်ရှိပါပြီ။သူတို့နှစ်ဦးလက်ရှိအတူတူမနေကြတော့ဘူးလို့သူတို့နဲ့ယဉ်နေတဲ့အပေါင်းအသင်းတွေကပြောပါတယ်။သူတို့နှစ်ဦးဟာ10နှစ်ကြာချစ်သူဖြစ်နေအတူတွဲခဲ့ကြပြီးတော့မှ1998ခုနှစ်မှာလက်ထပ်ခဲ့ကြတာဖြစ်ပါတယ်။သူတို့မှာသားသမီးနှစ်ယောက်ရှိပြီးတော့သားကြီးအေလရိုက်ကအသက်20နဲ့သမီးငယ်ဟယ်လန်ကတော့6နှစ်ပဲရှိသေးတာပါ။သူတို့အခုလိုကွဲကြတာဒါပထမဆုံးချိန်တော့မဟုတ်ပါဘူး။သူတို့မင်္ဂလာဆောင်ပြီးတော့နှစ်နှစ်ကြာလောက်ပေါင်းပြီးတဲ့နောက်တခါကွဲခဲ့ပူပါတယ်။အဲ့တုန်းကရောဘတ်ဒီနီရိုဘက်ကကွဲဖို့တရားရုံးမှာရှောက်ထားခဲ့တာဖြစ်ပြီးတော့ကလေးကိုဘယ်သူခေါ်ထားနိုင်မလဲဆိုတဲ့ကိစ္စညှိမရဖြစ်ခဲ့ကြလို့ကြံ့ကြာခဲ့ပါရင်နောက်ပိုင်းမှာတော့နှစ်ဖက်ပြန်ပြေးလဲသွားပြီးတော့သူတို့တကယ်တမ်းပြန်ပေါင်းထုတ်လို့တရားဝင်မကွဲပြေးလိုက်ကြပါဘူး။ မင်းသားကြီးရောဘတ်ဒီနီရိုမှာအရင်ကလည်းအိမ်ထောင်၂၀ရှိခဲ့ပြီးပြီးတော့အဲ့ဒီအိမ်ထောင်နဲ့သားသမီးတွေအသက်ကြီးနေပါပြီ။ပထမအိမ်ထောင်မှာသမီးကအသက်၄၈၊သားက၄၂နှစ်ပါ။နောက်ထပ်အိမ်ထောင်နဲ့ကြတော့၂၃နှစ်အရွယ်အမွာသားနဲ့သမီးတစ်စုံရှိပါလိမ့်ရှင်။တဲ့တဲ့တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတဲ့တော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ထိကြပါစေနော်။ I'll have my own yacht. I'll have my own jet.
မရေးတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့စာရေးဆရာမကြီးမွေအိမ်ကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ဒီညနေပတ်သက်ပြီးကျမမဝင်ကြည့်တဲ့ခုရှိရဲ့အဲ့ဒါဘာလဲဆိုတော့ကိုချင်းစာတရားပေါ့ဒီတစ်ခါတာသူ့နေရာမှာဆိုရင်ငါဒါဘယ်လိုဖြစ်သွားမလဲငါနေရာမှာဒီပါဆိုရင်ဘယ်လိုဖြစ်သွားမလဲဆိုတော့ကိုချင်းစာစိတ်ဒါနာစိတ်ကိုကျမကဒီကထားယုံကြည်ပြီးတော့ဒီပညာကိုရေးဖွဲ့ခံလေးလေးရှိရဲ့ကျမရေးတဲ့ဥထုတွေရဲ့နောက်ခံချင်းချင်းကဘာတွေဖြစ်မလဲကျမရေးတဲ့ကြံရရဲ့နောက်ခံချင်းချင်းကဘာတွေဖြစ်တယ်လဲဆိုတော့ကဒီအမျိုးမျိုးဖုံဖုံဖြစ်နေကြတဲ့လူမှုပတ်ဝန်းကျင်စီကနေပြီးတော့ဒလေးစရာအမျိုးမျိုးရှိတယ်သူတွေရဲ့အတန်ကိုကျွန်မနားထောင်ပါတယ်သူတို့ရဲ့ဘဝတွေကိုသူတို့နေစဉ်နေဆိုင်နေရတဲ့အခက်အခဲတွေသူတို့ရဲ့ကိုယ်ပိုင်အတ္တရာပေါ့သူတို့ရဲ့ကိုယ်ပိုင်အတ္တရာသူတို့ရဲ့စိတ်အခြေအနေအစဉ်တန်းသူတို့ရဲ့ဉာဏ်ပညာအဲ့ဒါတွေနဲ့ညီညာတဲ့ဇက်ကောင်ကိုကျွန်မဖန်တီးဖို့ယုံကြည်တယ်။အဲ့လိုဖန်တီးမှလည်းတရားနဲ့တရားနဲ့ဤကက်စွာတိုးဝင်သွားလို့ရတယ်။ထုတ်ချင်းပေါက်ချင်းမြင်တတ်ချင်းမြင်လို့ရတယ်။တရားကိုတရားစာနာစိတ်မွေးမှပဲတရားကိုတရားဘောတရားဘောကိုတရားမြင်မှပဲဟိုကူညီရိုင်းနှင်းလို့ရမယ်ဆိုတဲ့ယုံကြည်စိတ်မျိုးကျွန်မမှာရှိတဲ့အတွက်ဥမာကျွန်မဇက်ကောင်ကောင်ကိုဖန်ပြီးမယ်ဆိုရင်မြစ်ပြီဆိုတော့ဒီမင်းဇက်ကောင်ကမြစ်ပြီဟာဝတ္တတုတို့ရောင်းနေမြစ်ပြီဆိုရင်စာရေးတဲ့ဒီမင်းကလည်းဝတ္တတုတို့တဲ့မြစ်ပြီပေါ့တကယ်လို့မြစ်ပြီဆိုတဲ့ကောင်မလေးမိန်းကလေးကရုံးစီမဆိုရင်လည်းဒီမင်းကလည်းမြစ်ပြီဆိုတဲ့ရုံးစီမအဲ့လိုမျိုးဆိုလိုချင်တာကတော့ဒီမင်းဖုတ်ကြိုင်ထားတဲ့ဒီမင်းရဲ့ဒီကချက်ပါတော့ကိုချင်းစာတရားကိုဒီမှာဆိုခိုင်းတယ်။အဲ့ဒီကိုချင်းစာတရားနဲ့ပဲဒီမှာစာရေးတယ်။ဟောဝိတုတဘုံရဲ့အကောင်ဆုံးစာရေးဆရာတရားရဲ့အကောင်ဆုံးဝိတုဆိုတာဝိတုတဘုံရဲ့အကောင်ဆုံးအခြေခံဇာတ်လမ်းဆက်ကွက်ဆိုတာဟောရက်တွေ့မြင်လက်ရှိမြင်တွေ့ခံစားနေရတဲ့ဘဝတွေရဲ့ကြေကွဲစရာအပိုင်းစာတွေတွေကနေထွက်လာတယ်လို့ပဲကျွန်တော်ယူဆတယ်။အဲ့ဒီကြေကွဲစရာတွေဟာလူတယောက်ရဲ့လူတယောက်ဘဝရဲ့ငန္ဓာဖြစ်ခြင်းဖြစ်မယ်သူ့ရဲ့အရှုံးဖြစ်ခြင်းလည်းဖြစ်မယ်အချစ်ဖြစ်ခြင်းလည်းဖြစ်မယ်ဒါမှမဟုတ်သူကိုယ်ကံရဲ့ဘဝတွေကခံစားရတဲ့အထူးကြောင့်ဖြစ်ခြင်းဖြစ်မယ်ပေါ့ဒီမလိုလိုကလောင်ကိုင်းတဲ့လူတွေကအနည်းဆုံးတော့အနည်းဆုံးတော့တောင်းဝင်းကျင်လှုပ်ဆော်မှုကြောင့်ဖြစ်ရတဲ့ဆိုးကျိုးကောင်းကျိုးတွေကိုပေါ့မြင်တောင်းလို့စေတနာထားပြီးတော့ကိုချင်းစာစိတ်နဲ့ကြည့်ဖွေးရမယ်ဆိုတဲ့ဟာမျိုးတောင်းရှိတယ်လို့ဒီဆိုင်ရင်ကြည့်ပါတော့နော်။နောက်တစ်ဖက်သားရဲ့ငိုတန်ရည်တန်နာကြည်တန်နာကျင်တန်ဝမ်းနဲ့ကြည်ပွဲတန်ရေမောတန်ပျော်ရွှင်တန်ကြည်နူးတန်အဲ့ဒီအတန်တွေကိုလည်းကျမတို့ကတစ်ဆင့်ပြန်ပြီးတော့ပေါင်းစုပေးရတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မို့လို့တစ်ဖက်သားရဲ့အတန်တွေတော့ကျမတို့ရဲ့နှလုံးသားနဲ့စေတနာထားပြီးတော့နာကျင်တဲ့နေရာမှာကိုချင်းစာစိတ်ဆိုတဲ့အရာလေးထားဖို့အဓိကလိုအပ်တယ်လို့က
ျမကအဲ့ဒါပြောချင်တာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်။
ပြည်ဝင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တင်းနာညာချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထပ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 48နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်။မနေ့ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်ပင်လယ်နဲ့ထဲမှာရုရှားဖမ်းဆီးခဲ့တဲ့ယူကရိန်းရေဒတ်တင်မော်ရီနဲ့ရေဒတ်သားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကဒီကနေ့တောင်းဆိုလိုက်ပါတယ်။ရုရှားဘက်ကလည်းယူကရိန်းဟာပင်လယ်နဲ့ထဲမှာပုံမှန်သွားနေတဲ့တင်မော်ရီအန်ဒီယဲကျွန်းအောင်အန်ဒီယဲများတဲ့နီးတွေတုံးနေတယ်လို့ဆွဆွဲပါတယ်။ယူကရိန်းနဲ့ရုရှားကြားဖြစ်နေတဲ့ပြဿနာပိုကြီးမလာအောင်တားနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအရေးပေါ်အစည်းအဝေးခေါ်ထားပါတယ်။ရုရှားဘက်ကစစ်ရေးရန်လိုမှုတွေတိုးလာနေချိန်မှာယူကရိန်းရဲ့ကာကွယ်အင်အားကိုတိုးမြှင့်နိုင်ဖို့စစ်အုပ်ချုပ်ရေးကြီးညာပေးဖို့ယူကရိန်းသမ္မတကလွှတ်တော်ကိုတောင်းဆိုထားပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကအကြမ်းဖက်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့နှစ်နိုင်ငံအာဏာပိုင်တွေကကတိပြုပြောကြားခဲ့ပါတယ်။ခေလုံငွေလျှောက်ထားတဲ့အပေါ်အချိန်ကြာမြင့်စွာလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့တင်းငွေနေနေတုန်းကငိမ့်ချန်းစွာဆန္ဒပြခဲ့ကြပြီးနောက်မှာရွှေပြောင်းအခြေချသူတစုကနယ်စပ်ကိုအတင်းကျပ်ဖျက်ချော်ဖို့လုပ်ခဲ့တာကြောင့်အမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ခဲ့ရပါတယ်။အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေရွှေပြောင်းအခြေချသူတွေရဲ့ပြစ်ခတ်တာထိမှန်ပြီးတော့လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်လုံခြုံရေးအာဏာပိုင်တွေဘက်ကဒီမျက်ရည်ယိုပုံးတွေအသုံးပြုပြီးလူစုခွဲခဲ့တာဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးကပြောပါတယ်။အာရဗ်စော်ဝါများပြည်ထောင်စု UAE မှဒီတရှိုလုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောက်နဲ့တသက်တကြွချခံခဲ့ရတဲ့ British ပညာရှင် Matthew Hatch ကို UAE ကဒီကနေ့မှဒီလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်။UAE အာဏာပိုင်တွေကတော့ Hatch အပြစ်ရှိတယ်လို့ဆက်လက်ပြောကြားခဲ့ပြီးသူဟာထောက်လှမ်းရေးလုပ်ငန်းတွေကိုယာနှုံးပြစ်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့သတင်းတောက်တွေကိုပြောပါရယ် Hatch ကသူဟာဒီ Britain ထောက်လှမ်းရေး MI6 အတွက်အလုပ်လုပ်တယ်ဆိုပြီးတော့ဝန်ခံထားတဲ့ video file ကိုလည်းသတင်းစာရှင်းလင်းပွဲမှာပြသခဲ့ပါရယ်အိန္ဒိယနိုင်ငံကစီးပွားရေးအချက်အချာကြတဲ့မွန်ဘိုင်းမြို့မှာလူပေါင်း160ကျော်တေဆုံးခဲ့တဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ခံရမှုဒီကနေ့10နှစ်ပြည့်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့အကြေညာချက်ထဲမှာကမ္ဘာကြီးကိုတုံ့နှုတ်စေခဲ့တဲ့အကြမ်းကြုတ်ရက်ဆက်တဲ့တိုက်ခိုက်မှုအဖြစ်နဲ့ဖော်ပြထားပါတယ်။အဲ့ဒီတိုက်ခိုက်မှုကိုစီစဉ်ခဲ့သူတွေကိုအခုချိန်ထိအရေးမြူနိုင်သေးတာဟာတေဆုံးသူမိသားစုဝင်တွေကိုစော်ကားသလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။
သတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.